Welcome to the Voice of America in Burmese.
မင်္ဂလာနေ့တဲ့အစမှာသောရရှင်နေပျော်ရွှင်နိုင်ကြပါစေခင်ဗျာ VO American တိုင်းရဲ့2019ခုနှစ်ဖေဖော်ဝါရီလ10ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ30.40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VO ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်နားဆင်နိုင်ပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်ဝင်ယူတင်ဆက်ပါပ
ါမင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီမနေ့ကင်းသတင်းတွေကိုမအီးတန့်စင်တဲ့အတူကြီးညာပေးပါပါသမ္မတဒေါနယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်တို့ရဲ့ဒုတိယကြိမ်ထိပ်သီးဆွေးနွေးပွဲဖြစ်မြောက်ရေးမြောက်ကိုရီးယားနိုင်ငံမှာဆွေးနွေးခဲ့တာဟာကောင်းမွန်တယ်လို့အမေရိကန်အထူးတန်တမန်ကပြောကြားလိုက်ပါတယ်မြန်မာနိုင်ငံတလွှားဥယျာဉ်ပြောင်းရွှေ့နေထိုင်ရသူဘယ်လောက်ရှိတယ်ဆိုတာအတိအကျသိဖို့တိတ်ခက်ခဲနေပါတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကပြောပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါကိုညာဝင်းအောင်ရေ
ဟုတ်ကဲ့ပါခင်ဗျာနိုင်ငံရေးအကြက်တဲကြုံရတဲ့ဗင်နီဇွဲလားနိုင်ငံကပြည်သူတွေကိုလူသားချင်းစာနာမှုအကူအညီတွေပေးနိုင်ဖို့ကုလသမဂ္ဂကကြိုးပမ်းနေပါတယ
် The ideal scenario is that humanitarian aid is provided independent
သတင်းတွေပြီးမှနားဆင်ရဖို့ရှိပါတယ်တခါထိုင်းမြန်မာနယ်စပ်မှာပြစ်ခတ်မှုကြောင့်ထိုင်းလူမျိုးတူတည်ဆုံသွားတဲ့သတင်းပေးပို့ချက်တွေကိုလည်းနားဆင်ရမှာဖြစ်တယ်လို့အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးတော့ထိတ်တန်းအောင်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့မိုက်အီတန်းစင်တို့ပြောပြပေးပါအောင်ဗျာ
American သမ္မတ Donald Trump နဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong Un တို့ရဲ့ဒုတိယကြိမ်မြောက်ထိပ်သီးဆွေးနွေးပွဲကို February 28-29ရက်တွေမှာကျင်းပဖို့အတွက်မြောက်ကိုရီးယားနိုင်ငံပျုံယမ်းမှာပြုလုပ်တဲ့ပြင်ဆင်မှုဆိုင်ရာဆွေးနွေးပွဲတွေဟာတောက်ကြံနေမှာပြီးစီးသွားပြီဖြစ်ပြီးဆွေးနွေးမှုတွေမှာအပြုသဘောဆောင်တယ်လို့မြောက်ကိုရီးယားဆိုင်ရာ American အထူးတန်တမန် Stephen Bagan ကပြောကြားလိုက်ပါတယ်ထိပ်သီးဆွေးနွေးပွဲကိုဘယ်နေရာမှာကျင်းပမယ်ဆိုတာမသိသေးပေမဲ့မြောက်ကိုရီးယားနဲ့ဆွေးနွေးနေဆဲဖြစ်ပြီးဆွေးနွေးမှုတွေမှာတော့ရလကောင်းတွေရတယ်လို့အထူးတန်တမန်ပေကင်းကစနေနေ့တောင်ကိုရီးယားနိုင်ငံရဲ့ဝန်ကြီးကန်ဟွမ်ဟွာနဲ့ဆိုးမှာတွေ့ဆုံစင်မှာပြောကြလိုက်တာပါ American သမ္မတ Trump ကတော့မြောက်ကိုရီးယားခေါင်းဆောင် Kim နဲ့ Vietnam နိုင်ငံမျိုးတော့ Hanoi မှာတွေ့ဆုံမှုရှိတယ်လို့သူ့ Twitter ကလည်းအရင်ဆုံးကကြေညာထားခဲ့တာပါသမ္မတ Trump အနေနဲ့မြောက်ကိုရီးယားခေါင်းဆောင်နဲ့တွေ့ဆုံဖို့အတွက်မျှော်လင့်ထားတယ်လို့ American နဲ့မြောက်ကိုရီးယားတို့ကြားလှုပ်ဆောင်ရှားတွေအများကြီးရှိနေကြောင်းနဲ့နှစ်ဖက်စလုံးကတန်လေးတန်ချမှုခိုင်မာရင်တကယ်တိုးတက်မှုကိုရနိုင်မှာဖြစ်ကြောင်း Mr. Beijing ကပြောပါတယ်ငြိမ်းချမ်းမှုရအောင်မလုပ်နိုင်ခင်မှာမြောက်ကိုရီးယားခေါင်းဆောင် Kim နဲ့တွေ့ဆုံဖို့မျှော်လင့်ထားကြောင်းသမ္မတ Trump ကသူ့ရဲ့ Twitter ကနေရေးပါတယ်ဒါအပြင်မြောက်ကိုရီးယားနိုင်ငံဟာကင်ဂျွန်အွန်းရဲ့ဥဆောင်မှုအောက်မှာစီးပွားရေးအသိကိုကြီးကျယ်တဲ့နိုင်ငံတနိုင်ငံဖြစ်လာမယ်လို့သူတက်ဆထားကြောင်းလည်းပြောပါတယ်။တောင်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးကလည်းအထူးတန်တမန်ဘေကင်းရဲ့မြောက်ကိုရီးယားဆိုင်ရာလှုပ်ဆောင်ချက်တွေကိုအပြည့်အဝထောက်ခံပံ့ပိုးပေးမယ်လို့ပြောကြားခဲ့တော့တာပါ
။ဗင်နီဇွဲလားနိုင်ငံတွင်မှတပုံဟက်စ်ပိုလာလူစုတွေရှိနေပေမဲ့ဒီဒေသအတွက်အမေရိကန်နိုင်ငံသားတွေကိုကာကွယ်ဖို့နဲ့လူသားတွေရင်ဆိုင်နေရတဲ့ဒုက္ခတွေရော့သွားအောင်လို့အမေရိကန်စစ်တပ်တွေကလက်တလုံးမှာအဓိကထားပြီးလှုပ်ဆောင်သွားမယ်အကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပီယိုပြောဆိုခဲ့တဲ့အကြောင်းကိုမင်းကပြောင်စုတောင်ပိုင်းစစ်ဌာနချုပ်ရေးတပ်ဖို့ချုပ်ကြီး Craig Fowler ကတောက်ကြနေက VOA နဲ့တွေ့ဆုံမိမြန်ခတ်တွေမှာဒီပြပြောဆိုလိုက်ပါတယ်ဗင်နီဇွဲလားနိုင်ငံရဲ့အင်ဒီဂျင်နိုင်ငံဖြစ်တဲ့ကိုလံဘီယာနိုင်ငံတွေကိုစစ်တပ်တွေဆီလုံးမဲ့စီစဉ်ပေါ်မှာမေးခွန်းထုတ်နေရပါအမေရိကန်မျိုးသားလုံးချုပ်ရင်ဂျွန်ဘိုလ်တန်ကိုရိုက်ခဲ့တဲ့ဓာတ်ပုံတစ်ခုထဲမှာသူကစာအုပ်ထဲမှာကိုလံဘီယာကိုစစ်သား9000ပို့မယ်ဆိုတဲ့စာသားကိုရေးခဲ့တာကိုတွေ့ခဲ့ပြီးတဲ့နောက်ပိုင်းဖော်လာပေါ်ဒီကြောင့်မေးခွန်းထုတ်တဲ့အချိန်အမေရိကန်မျိုးသားလုံးချုပ်ရင်ကောင်စီကိုမေးပါဆိုပြီးတော့သူကခေါင်းဆောင်ခဲ့ပါတယ်လူသားတွေခံစားရတဲ့နေတတူဝဒုက္ခတွေပြည့်ရောဖို့ဦးစားပေးပြီးဆောင်ရွက်နေတယ်လို့လည်းသူကပြောပါတယ်ဗင်နီဇွဲလားရဲ့စီးပွားရေးအခြေအနေကစတိုးဆိုင်တွေပြောင်းတင်းခါလာအောင်ဆိုးရွားနေသလိုငွေကြေးဖောင်းပွားမှုတွေကလည်းမထိန်းချုပ်နိုင်ပဲဖြစ်နေပါသေး။တန်းနဲ့ချီတဲ့ဗင်နီဇွဲလားနိုင်ငံသားတွေဟေဂျီယာမျက်နှာကိုရှာနိုင်ဖို့နိုင်ငံကနေထွက်သွားကြပါပြီ။
တူရကီနိုင်ငံမှာ2015ခုနှစ်ကလူပေါင်း60လောက်ဒေဆုံးခဲ့တဲ့တိုက်ခိုက်မှုနှစ်ခုဖြစ်ပွားခဲ့ပြီးဒီတိုက်ခိုက်မှုနဲ့ပတ်သက်နေတယ်လို့တန်မြတ်ရှိသူ9ဦးကိုတူနီရှားအာဏာပိုင်တွေကထောင်နှံတသက်တကြွန်ပြစ်ဒဏ်ချမှတ်လိုက်ပါတယ်။ဒီတိုက်ခိုက်မှုမှာဒေဆုံးခဲ့ရသူအများစုကနိုင်ငံခြားခီးသွားတွေဖြစ်ပါတယ်။တူနီရှားနိုင်ငံကနာမည်ကျော်ဘာရူပြလိုက်တဲ့နာမည်ကျော်ပင်လယ်ကမ်းခြေဖမ်းပြစ်စခန်းတွေမှာဖြစ်ပွားခဲ့တဲ့ဒီတိုက်ခိုက်မှုနှစ်ခုနဲ့ဆက်နွယ်ပြီးအဖမ်းဆီးခံထားရသူ44ယောက်ရဲ့ရှင်းနေတွေကတည်းကတယောက်ဖြစ်တဲ့ဆမ်မီယာဘန်အာမောကတရားရုံးမှာစနေနေ့ကစင်ကြက်ချခဲ့တာဖြစ်ကြောင်းပြောပါတယ်။ဒါပြင်တန်တရားရှိသူ28ဦးကိုပြန်လွှတ်ပေးလိုက်ပြီးကြံတန်တရားရှိသူတွေကတော့ထောင်နှံ 6လကနေ16နှစ်အထိထောင်နှံပြစ်ဒဏ်အသီးသီးကြခံရတယ်လို့ပြောပါတယ်ဒါပေမဲ့ဘယ်သူမှတော့ကြီးလေးတဲ့အပြစ်ဒဏ်အချမခံရဘူးလို့ပြောပါတယ် IS စစ်သွေးကြော်တွေကတိတိုက်ခိုက်မှုတွေနဲ့အတူနိုင်ငံခြားခီးတော်တွေအလားများတဲ့ Imperial Hotel တိုက်ခိုက်မှုတွေကိုပါသူတို့လှုပ်ဆိုင်လာဖြစ်ကြောင်းကြေညာခဲ့တာပါနိုင်ငံခြားရခြားအစိုးရတွေကချက်ချင်းပဲတူနီရှားနိုင်ငံကိုခီးတော်ခွင့်တတိပေးချက်တွေကိုထုတ်ပြန်ခဲ့ကြတာဖြစ်ပါတယ်
ထိုင်းပြည်ရဲ့အမားတော်ထိုင်းမင်းသမီးဥဘောရတနာကလာမယ့်မတ်လ24ရက်နေ့ရွေးကောက်ပွဲမှာဝန်ကြီးချုပ်အဖြစ်ဝင်ရွေးခံမယ့်အစီအစဉ်ကိုထိုင်းပြည်ကမထောက်ခံပါဘူး။ထိုင်းပြည်မဟာဝစီယာလောင်ကောင်းရဲ့အသက်68နှစ်အရွယ်ရှိပြီဖြစ်တဲ့အမားတော်ဟာထိုင်းရက်ဆာချတ်ပါတီကိုကိုစားပြုရှင်ပြိုင်မှာဖြစ်တဲ့အကြောင်းကြေညာလိုက်တာပါ။ထိုင်းပြည်မဟာဝစီယာလောင်ကောင်းကအမားတော်ရွေးကောက်ပွဲဝင်မဲ့အရေးဟာအင်မတန်မသင့်တော်တဲ့လုပ်ရဖြစ်တယ်လို့အမျိုးသားယဉ်ကျေးမှုထုံးတမ်းနဲ့ဆန့်ကျင်တဲ့အကြောင်းကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပြီးတဲ့နောက်ချက်ချင်းဆိုလိုပဲမင်းသမီးဥပောရတနာပေါ်မှာနိုင်ငံရေးမျှော်လင့်ချက်တွေတိုးလာခဲ့ပါတယ်။ပညာတတ်တယောက်လည်းဖြစ်ပြီးအီချင်းပြေဝါသူဖြစ်တဲ့မင်းသမီးဟာအသင့်တော်ဆုံးပုဂ္ဂိုလ်တဦးဖြစ်တာကြောင့်ပါတီကိုစားပြုရွေးချယ်ဖို့ကော်မတီဘုတ်ဖွဲ့ကသဘောတူခဲ့တာဖြစ်တဲ့အကြောင်း Thai Raksa Chat ပါတီခေါင်းဆောင်ကပြီးခဲ့တဲ့ရက်ပိုင်းတုန်းကကြေညာခဲ့ပေမဲ့လည်းစနေနေ့မှာတော့ဒီ Thai Raksa Chat ပါတီကထိုင်းပြည်ပေါ်မှာတစ္ဆာခံတဲ့အကြောင်းနဲ့တော်ဝင်အမိန့်နဲ့ကိုက်ညီအောင်ဆောင်ရွက်သွားမယ့်အကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါကြောင့်မင်းသမီးဥပောရတနာကဒီရွေးကောက်ပွဲမှာဝင်ပြီးရှင်ပြိုင်တော့မှာမဟုတ်ပါဘူး။မင်းသမီးဥပောရတနာကတော့စနေနေ့မှာ Instagram post တစ်ခုတင်ပြီးတော့သူ့ကိုထောက်ခံသူတွေရဲ့မေတ္တာစေတနာကိုကျေးဇူးတင်တဲ့အကြောင်းပြောဆိုခဲ့ပါတယ်။
ဒီ American Tan မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုပီတာ32 kHz 9335လိုင်းဒိုပီတာ40 kHz 9483လိုင်းဒိုပီတာ48 kHz 6753ဒုတိယနိုင်ရွက်မှာလိုင်းလမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ DOE American Tan ကမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်မြန်မာနိုင်ငံတလွှားအိုးအိမ်ပြောင်းရွှေ့နေထိုင်ရသူဘယ်လောက်ရှိနေလဲဆိုတော့ကိုအတိအကျသိနိုင်ဖို့အတွက်တက်ကိုခက်ခဲနေတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံပြောခွင့်ရအန်ဒရီမက်ဟီစစ်ကပြောကြားလိုက်ပြီးတော့ပြည်ရင်းအိုးအိမ်ပြောင်းရွှေ့နေထိုင်ရသူတွေနဲ့ပြည်ပကိုထွက်ပြေးမဲ့ဒုက္ခသည်တွေနောက်ထပ်ရှိလာနိုင်တယ်လို့သတိပေးလိုက်ပါတယ်ချင်းနဲ့ရခိုင်ပြည်နယ်တွေမှာမြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့အေအေတို့ကြားတိုက်ပွဲတွေတိုးလာတာနဲ့အမျှပြည်ရင်းမှာရောအိန္ဒိယချင်းဘင်္ဂလားဒေ့ရှ်ဘက်ကိုပါထွက်ပြေးသူတွေရှိနေတာကြောင့်ဆိုရင်စိတ်ပူကြောင်း UNHCR ကတောက်ကြနေမှာချိန်ညာချက်ထုတ်ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံမှာတိုက်ပွဲတံခမ်းရတဲ့ဒေသတွေမှာ UNHCR ကလူသားချင်းစာနာမှုအကူအညီတွေပေးဖို့အတွက်အဆင့်တင့်ဖြစ်နေပေမဲ့ဆစ်ဆောင်အရေးအတွက်ကိုတည်တည်ချာချာသိရနိုင်မှုအတွက်တိတ်ခက်ခဲနေတယ်လို့ UNHCR ပြောခွင့်ရကပြောပါတယ်။မနစ်ကဒီဇင်ဘာလလောက်မှာတိုက်ပွဲတွေဖြစ်ပွားခဲ့တဲ့နောက်ရခိုင်ပြည်နယ်တွင်းနဲ့တခြားဒေသတွေရဲ့အခြေအနေမှန်ကိုသိရဖို့အဲ့ဒီဒေသတွေကိုမသွားရောက်နိုင်ခဲ့တဲ့အတွက်ထိရောက်တဲ့အကူအညီတွေပေးလို့မရပဲဖြစ်နေတယ်လို့လည်းပြောပါတယ်။မကြာခင်ရက်တွေအတွင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခေါ်လွန်လာတဲ့နောက်ထပ်ဒုက္ခသည်တွေကိုနေခွင့်ပေးဖို့အတွက်အကူအညီတွေပါဆက်ပြီးတော့ပေးဖို့ဘင်္ဂလားဒေ့ရှ်အစိုးရကိုလည်း UNHCR ကပန်ကြားခဲ့ပါတယ်။ UNHCR ရဲ့အထူးတန်တမန်ဖြစ်တဲ့ဟောလိဝုဒ်အကျော်မော်အန်ဂျလီနာဂျိုလီဟာပြီးခဲ့တဲ့သတင်းပတ်ထုံးကပဲဘင်္ဂလားဒေ့ရှ်နိုင်ငံကတိမ့်နေချီတဲ့ရိုဟင်ဂျာဒုက္ခသည်တွေရှိရာဒုက္ခသည်စခန်းတွေကိုတွားရောက်ကြည့်ရှုခဲ့တယ်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်နဲ့နိုင်ငံခြားရေးဝန်ကြီးတို့ကိုတွေ့ဆုံပြီးဒုက္ခသည်တွေကိုလက်ခံထားတဲ့အတွက်ကျေးဇူးတင်စကားပြောကြားခဲ့ပါတယ်
။မြန်မာနိုင်ငံကနေထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေနေထိုင်တဲ့ကောက်ဆက်ဘဇာဒုက္ခသည်စခန်းအတွက်အမေရိကန်ဒေါ်လာ5,000အကူအညီပေးသွားမယ်ကြောင်းကိုဗီယက်နမ်ကကတိပြုလိုက်ပါတယ်။ရိုဟင်ဂျာဒုက္ခသည်စခန်းတွေကလုပ်ငန်းစဉ်တွေကိုထောက်ပံ့ဖို့ပေးအပ်မယ်။ဗီယက်နမ်ရဲ့အကူအညီငွေကိုဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ကုလသမဂ္ဂအစားအနှစ်ရိက္ခာအဖွဲ့ WFP ကကြိုဆိုလိုက်ပါတယ်။ဗီယက်နမ်ဝန်ကြီးချုပ်ရဲ့အထူးကိုယ်စားလှယ်နိုင်ငံခြားရေးရာလက်ထောက်ဝန်ကြီးငွေရန်ခွတ်ဆွန်ကသူရဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်အတွင်းထောက်ပံ့ငွေပေးရမယ့်အကြောင်းကြေညာခဲ့တာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်း WFP ရဲ့လုပ်ငန်းစဉ်တွေအတွက်ထောက်ပံ့ချေးပေးတာဗီယက်နမ်နိုင်ငံအတွက်တော့ဒါကပထမဆုံးချေးဖြစ်ပါတယ်။ WFP ကကောက်ဆက်ဘဇားမှာရှိတဲ့ဒုက္ခသည်8,900ကျော်အတွက်လစီစာနယ်ရိက္ခာထောက်ပံ့ပေးနေရပါ။ဒါ့အပြင်ဒုက္ခသည်အတိုင်းဝိုင်းအတွင်းထိရှအလွယ်ဆုံးသူတွေအတွက်လိုအပ်တဲ့လူမှုဘဝထောက်ပံ့မှုနဲ့အာဟာရပြည့်မီအောင်လည်းထောက်ပံ့ပေးနေရပါ။တစ်ချိန်တည်းမှာပဲရခိုင်ဒေသတွေမြန်မာစစ်တပ်ကစခန်းသစ်တွေစောင့်နေတဲ့အပေါ်မှာဆိုရင်တဲ့အကြောင်းကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့ခွင့်အထူးကိုယ်စားလှယ်ရဟင်းလီကတောက်ချာနေမှာပြောဆိုလိုက်ပါတယ်။ရခိုင်ဒေသတဝမ်းမြန်မာစစ်တပ်ကစခန်းသစ်တွေစောင့်နေပြီးတော့ရခိုင်ရွာတွေကြားတပ်တွေရွှေ့နေတဲ့အပြင်နီးနားမှာလည်းတနက်တန်တွေကြားနေရတဲ့အကြောင်းရဟင်းလီကကြားသိရတယ်လို့ပြောဆိုထားပါတယ်။
American ထိုင်တန်တက္ကသိုလ်ကြီးတစ်ခုဖြစ်တဲ့ California ပြည်နယ် Berkeley တက္ကသိုလ်ကတရုတ်နည်းပညာကုမ္ပဏီကြီးဖြစ်တဲ့ Huawei နည်းပညာကုမ္ပဏီရဲ့နဲ့သူတည်တနာစီမံကိန်းအစ်စ်တွေဆက်ပြီးတော့လှုပ်ဆောင်ဖို့အတွက်ဆိုင်းငံ့ထားလိုက်ပါပြီ။ American တရားရေးဌာနက Huawei ကုမ္ပဏီပေါ်မှာရာဇဝတ်ကြောင်းအရတရားဆက်ဆုံမှုတွေလုပ်ခဲ့တဲ့နောက်ပိုင်း California တက္ကသိုလ်က January လ30ရက်နေ့မှာ Huawei နဲ့ပြုတ်လွတ်မဲ့သူတည်တနာအစီအစဉ်အစ်စ်တွေကိုဆိုင်းငံ့ထားလိုက်တာဖြစ်ပါတယ်။American တရားရေးဌာနက Huawei ကုမ္ပဏီဟာကုန်သွယ်ရေးဆိုင်ရာနည်းပညာခိုးယူမှုတွေတရားရေးဆိုင်ရာကျူးလွန်မှုတွေအီရန်ကိုစီးပွားရေးပိတ်ဆို့မှုတံခတ်မှုချထားတာကိုချိုးဖောက်ပြီးတော့ငွေကြေးလွှဲပြောင်းမှုတွေလုပ်ခဲ့မှုနဲ့အမှုပေါင်း73ခုနဲ့တရားဆွဲဆိုခဲ့တာလည်းဖြစ်ပါတယ်
ဒုတိယမြောက်အဲလိဇဘက်ဘီမာဂျီရဲ့69နှစ်ရှိပြီဖြစ်တဲ့ကျင်းရတော်မင်းသားဖီလစ်ကိုစနေနေ့မှာကာမန့်ခွင့်လိုင်စင်ကိုဆွလိုက်ပါတယ်။ရတိုက်မှုဖြစ်ပွားခဲ့တာကြောင့်သတင်းမီဒီယာတွေမှာအယုံဆိုင်ခံခဲ့ရပြီးတော့အသက်တလောက်ကြီးတဲ့အချိန်မှာကာမန့်ခွင့်ပေးသင့်မပေးသင့်အငင်းပွားခဲ့ပြီးတဲ့နောက်အခုလိုကာမန့်ခွင့်လိုင်စင်ကိုဆွလိုက်တာဖြစ်ပါတယ
်။ထိုတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မဲအီတန့်စင်တို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုတော့သတင်းဆောင်မတွေကိုဇက်တိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်ထိုတန်းရောက်နိုင်ငံတကာသတင်းလွှာတပုတ်ကိုအရင်ဆုံးတင်ဆက်ကြပါတယ်ပြည်တွင်းမှာရောနိုင်ငံတကာမှာပါနိုင်ငံရေးအရကွဲပြားမှုတွေကြုံနေရတဲ့ဗင်နီဇွဲလားနိုင်ငံရဲ့နိုင်ငံရေးအခြေအနေကိုထက်မတွက်ပဲလူသားချင်းစာနာမှုဆိုင်ရာအကူအညီတိတ်လိုအပ်နေတဲ့အဲ့ဒီနိုင်ငံတွေကိုအထောက်ပံ့ပစ္စည်းတွေပို့ပို့နိုင်အောင်ကုလသမဂ္ဂအဖွဲ့အစည်းတွေကအပြင်းထန်စ조사နေပါတယ်ကုလသမဂ္ဂဌာနချုပ်ရှိရာဂျနီဗာကနေလီဆာရှလိုင်းပေးပို့တဲ့သတင်းလွှာကိုတော့ဒေါခင်မျိုးသက်ကပြောပြမှာပ
ါဗင်နီဇွဲလားနိုင်ငံထဲမှာလူသားချင်းစာနာမှုအကူအညီတွေအကြီးအကျယ်လိုအပ်နေတယ်လို့ကုလသမဂ္ဂကပြောပါတယ်နိုဗ ెంబ ာလကစပြီးဗင်နီဇွဲလားလူလူမှာကျန်းမာရေးအကူအညီတွေအာဟာရနဲ့တခြားအကာအကွယ်ပေးမှုတွေအရေးပေါ်လိုအပ်လာနေတဲ့အတွက်ဒီလိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်ဖို့ကုလသမဂ္ဂအဖွဲ့အစည်းပေါင်းဒါဇင်ဝက်ကျော်ကျော်လောက်ကတိုးမြင့်ပြီးလှုပ်ဆောင်လာကြတာလည်းဖြစ်ပါတယ်။ဒါပေမဲ့လည်းကုလသမဂ္ဂရဲ့လုပ်ငန်းအတွက်ရန်ပုံငွေလိုသလောက်မရတာကအတားအဆီးဖြစ်နေတာပါ။ဒီလုပ်ငန်းတွေအတွက်အမေရိကန်ဒေါ်လာ109သန်းခွဲလောက်လိုအပ်တယ်လို့ပန်ကြားထားပေမဲ့ထက်ဝက်တောင်မှမရဘဲဖြစ်နေတယ်လို့ကုလသမဂ္ဂကပြောပါတယ်။ပြဿနာဖြစ်နေတဲ့ဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုကတော့သူ့နိုင်ငံထဲမှာလူသားချင်းစာနာမှုဆိုင်ရာပြဿနာမရှိဘူးလို့ပြောပြီးအမေရိကန်ပြည်ထောင်စုကနေပေးပို့တဲ့လူသားချင်းစာနာမှုအကူအညီပစ္စည်းမက်ထရစ်တန်ချိန်50ကျော်ကိုကိုလံဘီယာနိုင်ငံတဲကနေဗင်နီဇွဲလားစီမဝင်နိုင်အောင်နေဆက်မှာပိတ်ထားတာပါ။ဂျန်စ်လီယာကီဟာကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးယုံ UNOCHA ရဲ့ပြောခွင့်ရပုဂ္ဂိုလ်ဖြစ်ပါတယ်။သူကအမေရိကန်နဲ့ဗင်နီဇွဲလားတို့ကြားရှီမတိုးနမဆုတ်ဖြစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးဘာမှတ်ချက်မှမပေးပေမဲ့နေဆက်ကအခြေအနေကိုကုလသမဂ္ဂကအနိကစောင့်ကြည့်နေတယ်လို့ VOA ကိုပြောပါတယ
် The ideal scenario is that humanitarian aid is provided independent
အကောင်ဆုံးအနေထားကိုပြောရင်တော့လူမှုစာနာထောက်ထားရေးအကူအညီတွေပေးတဲ့နေရာမှာနိုင်ငံရေးဒါမှမဟုတ်တခြားဘာအကြောင်းကိုမှထက်မစင်စားပဲလူသားချင်းစာနာမှုအကူအညီလိုအပ်ချက်ဆက်ဆက်ပေါ်မှာပဲအခြေခံပြီးဖီဂျာလွတ်လပ်မှုစီစီနဲ့ပေးဖို့ဖြစ်ပါတယ်
ဗင်နီဇွဲလားနိုင်ငံကနေခံမှန်းကြီးလူပေါင်း3သန်းလောက်ဟာသူတို့နိုင်ငံထဲမှာစားနပ်ရိက်ကမလုံလောက်မှုဆိုးဆိုးဝါးဝါးဖြစ်လာတာနဲ့ဆေးဝါးပြက်လက်မှုတွေကြုံတွေ့ရတာကြောင့်2018ခုနှစ်လယ်ပိုင်းလောက်ကစပြီးတခြားနိုင်ငံကိုထွက်ပြေးခဲ့ကြတာဖြစ်ပါတယ်။ကုလသမဂ္ဂစားနပ်ရိက်ကအစီအစဉ် WFP ရဲ့ပြောခွင့်ရဟာဗီဘာဟူဆယ်ကတော့ကိုလံဘီယာနယ်စပ်ကိုရောက်လာကြတဲ့သူတွေရဲ့အခြေအနေဟာဗင်နီဇွဲလားနိုင်ငံရဲ့အခြေအနေဆိုးဝါးမှုအတိုင်းအတာကိုထင်ရှားစေတယ်လို့ပြောပါတယ
်1.2 million people just last year 1.2 million people were coming
မနေ့ကပဲလူပေါင်း 1.2 တန်ရောက်လာခဲ့တယ်လို့အခုလဲငွေမရှိစားနပ်ရိက္ခာမရှိဆေးဝါးမရှိတဲ့ကိုလံဘီယာနိုင်ငံတဲကိုပဲငတ်ပြတ်နေတဲ့လူ 1.2 တန်လောက်ထွက်ပြေးလာနေတာပါဒီတော့ထွက်ပြေးလာသူဘယ်နှယောက်ရှိနေလဲဆိုတာမေးစရာမလိုတော့ပါဘူးဗင်နီဇွဲလားမှာပြဿနာနဲ့ကြုံနေရတယ်ဆိုတာသိတာပါတယ်
ကုလသမဂ္ဂကဘယ်သူပဲဝါမခွဲခြားသလိုနိုင်ငံရေးပေါ်မှာလည်းမူတည်ပြီးမစင်စားပဲလိုအပ်တဲ့သူတွေကိုလိုအပ်သလိုအကူအညီပေးမှာဖြစ်ကြောင်းလည်းဗဟုဇယ်ကပြောပါတယ်။ဗင်နီဇွဲလားနိုင်ငံနဲ့ကငှက်ပြတ်နေသူတွေကိုဝေငှဖြန့်ဖြူးပေးဖို့အတွက်စားနပ်ရိက္ခာတွေကိုကိုလံဘီယာနိုင်ငံမှာအသင့်လုပ်ထားတာဖြစ်ပြီးဗင်နီဇွဲလားနိုင်ငံတဲကိုဝင်ခွင့်ရတာနဲ့ချက်ချင်းသွားရောက်ပေးဖို့မှာဖြစ်ကြောင်းလည်းပြောပါတယ်။
ဒါကတော့ဒေါခင်မျိုးသက်ပြောပြသွားတာပါအခုတော့ထိုင်းမြန်မာနယ်စပ်ဆိုင်ရာသတင်းလွှာတပုတ်ကိုတင်ဆက်ပါမယ် ထိုင်းမြန်မာနယ်စပ်မဲဆိုင်မြို့တစ်ဖက်ချမ်းတာချီလေးမြို့မှာဖေဖော်ဝါရီ၈ရက်နေ့ညကထိုင်းနိုင်ငံသားဝီတီချိုင်ကော်ဗီဝါမောင်းလာတဲ့ဒိုရိုတာကားကိုတာချီလေးဆန်ဆိုင်ရက်ကွက်မှာအမည်မသိသဏ္ဍာန်သမားတဦးကပြစ်ခတ်တာကြောင့်ထိုင်းနိုင်ငံသားသေဆုံးသွားပါတယ်။ဒါဟာ၃ဘတ်အတွင်းမှာတာချီလေးမြို့က၃ချိန်မြောက်ပြစ်ခတ်မှုဖြစ်ပါတယ်။ဒီအကြောင်းထိုင်းချီဆိုင် VOA သတင်းတော့မအေးမှသတင်းပေးပို့တာပါ
။ထိုင်းမြန်မာနယ်စပ်မဲဆိုင်မြို့ရဲ့တဖက်ချမ်းတာချီလေးမြို့ကနိုင်ကလပ်တစ်ခုမှာတချင်းဆိုတဲ့ထိုင်းအနုပညာရှင်တဦးဖြစ်တဲ့အသက်30အရွယ်နိုင်ဝိတိချိုင်းဟာအသိမိတ်ဆွေတဦးနဲ့ဖုံးဆက်ပြီးကားမောင်းထွက်သွားခဲ့ရတာကနေတနက်နဲ့ပြစ်တက်ခံခဲ့ရတယ်လို့သိရှိရကြောင်းတာချီလေးမြို့နိုင်ရေးကူညီမှုအသင်းကပြောပြပါဗျ။ည
ီမလေးထိုင်းနိုင်ငံသားအသက်ခံရတာသူကဟိုထိုင်းအစိုးရလို့ပြောတယ်ဒီမှာသူမိမဒီဗမာဘက်ကကောင်မလေးလေ
ဟုတ်ကဲ့
အဲ့ဒါသူနေချင်းသူဟိုဘောနသူ့ဖုံးဆက်ခေါ်တယ်ဆိုတော့ရင်းနှီးမှုရှိတဲ့လူတယောက်ဖြစ်မှာပေါ့
ဟုတ်ကဲ့
အာဖုံးဆက်ပြီးပတ်စံပေးမယ်လို့ပြောလို့ထွက်သွားတာတဲ့ပြစ်တာနဲ့ပြစ်ခံရတာနဲ့ဒီဘယ်ဘက်ကပေါ့နော်ဘယ်ဘက်ကပြစ်ခံရတယ်ညာဘက်ထွက်သွားတယ်အဲ့လိုပေါ့ကောင်းမယ်ကောင်းမယ်ကောင်းမှာပဲပြစ်တာအော
်
သူကသူကားထဲမှာလည်းជីဆန်နေជីဆန်ခွန်နဲ့သုံးခွန်တွေ့တယ်เออตุมีตาสุอ่ะมะเน่เปลี่ยนล่ะพี่มะเน่ปั่นยောက်พี่ยောက်ตาเนี่ยตูก็ไม่กล้าเปลี่ยนเต็มเลยรู้ပြောได้ญาติมาเลยมาโหกูมหาญาณมุนีเท่มาแท้ท่าเลยญาติมาเลย
อีจ้าวป่ะเน
าะอันนี้จ้าวอ่ะတော့กูรู้ပြောมงสุตัวนายใหม่อกงท้าไปเนี่ยญาติมาเลย
ถูกต้อง
กาวค่ะอ
ืมโอเค
นายใหม่ไอ้มาไปท้าจ๋าป่ะ
ဇန်နဝါရီလ29ရက်နေ့နေ့လယ်ပိုင်းကလည်းမြို့မြင့်နဲ့ဖုံးတစ်ထဲတူဖြစ်တဲ့တပင်ရွှေတီဓာတ်ဆီဆိုင်ပန်းရှင်ဥဟာဖာပြစ်သက်ခံခဲ့ရပါတယ်။2019ခုနှစ်ကစပြီးရှမ်းပြည်နယ်တာချီလေးမြို့မှာ18ရက်အတွင်းတနက်ပြစ်ခတ်မှု3ချိန်ဖြစ်ပွားခဲ့ပြီးအခုသေဆုံးခဲ့တဲ့ထိုင်းနိုင်ငံသားတဦးပါဝင်2ဦးသေဆုံးခဲ့ပါတယ်။တဦးဒဏ်ရာရသွားခဲ့ပြီးကျူးလွန်သူအလုံးကတော့လွတ်မြောက်နေဆဲဖြစ်ပါတယ်။ပြစ်ခတ်ခံရမှုနဲ့ပတ်သက်လို့တာချီလေးမြို့မှာရဲစခန်းကိုဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။အခုသေဆုံးခဲ့တဲ့ထိုင်းနိုင်ငံသားနိုင်ဝိတိချိုင်းဟာထိုင်းနိုင်ငံအူဘွန်ရက်ချန်ထာနီမှာနေထိုင်နေသူဖြစ်ပြီးတာချီလေးမြို့နိုင်ကလပ်မှာတချင်းဆိုတဲ့အမှုပညာရှင်တဦးဖြစ်တယ်လို့လည်းထိုင်းသတင်းတွေမှာဖော်ပြနေပါတယ်ရှင်
။ VOA သတင်းတော်မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာ။အခုတော့ဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်မှာမြန်မာပြည်ကစည်ရင်းသားတွေရဲ့အခြေအနေကိုတင်ပြထားပါတယ်။
ဘဝဘေးအန္တရာယ်ကြောင့်မြန်မာပြည်ရဲ့အသတင်းထုတ်လုပ်မှု300ရာခိုင်နှုန်းလောက်နှစ်စဉ်ဆုံးရှုံးနေရပါတယ်။ဒါကြောင့်မို့ရာသီဥတုဆိုးဝါးမှုဒဏ်ကိုကာကွယ်နိုင်စွမ်းအနည်းဆုံးနိုင်ငံအနည်းငယ်မှာမြန်မာပြည်လဲပါဝင်နေပါတယ်။အိုးအိမ်ကြံ့ခိုင်ခြင်းမရှိမှု၊ပညာသင်ကြားရေးချို့တဲ့မှု၊ရေကောင်းရေသန့်မရရှိမှု၊ရေစိုးစွန်းစနစ်ကင်းမဲ့မှု၊လက်နက်ကင်ပြိပက္ခနဲ့ဆက်ဆက်နေမှုစတဲ့အခြေအနေတွေကိုလေ့လာသုံးသပ်ပြီးပြည်သူပြည်သားဆင်းရဲတွေရဲ့ဘဝလုံခြုံမှုအခြေအနေကိုစစ်တဲ့စာရန်ကိုရန်ကုန်အခြေစိုက် MIMU အဖွဲ့နဲ့ HRP အဖွဲ့ကမကြာမီကထုတ်ပြန်လိုက်ပါတယ်။တိုင်းပြည်လူဦးရေ44ရာခိုင်နှုန်းသို့မဟုတ်လူဦးရေ23သန်းနီးပါးဟာအခါအကွဲမရှိတဲ့ဘဝကိုရောက်နေတယ်လို့ဆိုပါတယ်။လုံခြုံမှုမရှိသူဆင်းရဲသားအများဆုံးဒေသဟာရှမ်းပြည်နယ်နဲ့ဧရာဝတီတိုင်းဒေသကြီးဖြစ်ကြပြီးသူတို့နောက်မှာမန္တလေးတိုင်းချင်းနယ်ရခိုင်ပြည်နယ်မှာလုံခြုံမှုမရှိသူများတယ်လို့ဆိုပါတယ်။ဒီနေရာတွေမှာဘဝဆင်းရဲမှုသက်ဆိုးရှည်လိမ့်မယ်လို့ကမှန်ပါတယ်။ဒီမြို့နယ်တွေမှာလူဦးရေတိတ်သိမှုမရှိတာကြောင့်လာရောက်ရင်းနှီးမြှုပ်နှံမဲ့သူရှားပါနေပါတယ်။ဒါကြောင့်ဒေသခံတွေအတွက်အလုပ်အကိုင်ရဖို့အခွင့်အလမ်းအလွန်နှဲပါတယ
်။အေယာဝတီမြို့ဝကျွန်းပေါ်ဒေသဟာလူဦးရေအထူးထက်ဆုံးဖြစ်ပြီးရာသီဥတုပြောင်းလဲမှုဒဏ်ကိုအခမ်းအနားဆုံးနေပြီဖြစ်ပါတယ်မြန်မာပြည်အလဲပိုင်းချောင်းတွေ့ဒေသမှာတော့ရေအရင်အမြစ်ကိုစီမံခံခွဲနိုင်စွမ်းမရှိတဲ့အတွက်ရေခါမလုံမလောက်ဖြစ်ရပြီးဆင်းရဲနွမ်းပါနေရပါတယ်မြို့ပြနဲ့ကြေးလက်ကွာခြားမှုကိုလိုက်ပြီးဘဝလုံခြုံမှုအခြေအနေပြောင်းလဲသွားပါတယ်ကြေးရွာ80ရာခိုင်နှုန်းကျော်ဟာလျှက်စစ်မီးကိုမသုံးနိုင်ကြပါဘူးရေကောင်းရေတန့်တောက်သုံးနိုင်သူနဲ့ရေစိုးစွန့်စနစ်သုံးသူဥယေဟာလည်းအလွန်နှဲပါပါတယ်အထက်တန်းကျောင်းသားဥယေမှာလည်းမြို့ဟာကြေးလက်ထက်ပိုများနေပါတယ်ဒါပေမဲ့ကြေးလက်မှာရောမြို့ပြမှာရောတနေရာနဲ့တနေရာမတူကြပါဘူးစင်ရဲသား14ရာခိုင်နှုန်းရှိတဲ့မြို့နယ်25ခုမှာအရသာအဖွဲ့အစည်းတွေကကူညီနေကြရပါတယ
်နေထိုင်တဲ့အိုးအိမ်ပုံစံကိုကြည့်ရင်လုံခြုံမှုမရှိတဲ့စင်ရဲသားဘဝကိုတွေ့နိုင်ပါတယ် မြန်မာပြည်ရဲ့အိမ်တောင်စု၃ဘုံ၃ဘုံနေထိုင်တဲ့အိမ်ယာမှာကျန်းကင်းဟာဝါသောမဟုတ်မြေကြီးဖြစ်နေပါတယ်အင်းကြီး၄၀ရာခိုင်နှုန်းလောက်သာတနည်းသောမဟုတ်ဝါကိုအမိုးအဖြစ်အသုံးပြုကြပါတယ်တနည်းဆိုရင်တော့ဝါထရန်ကဓဏီမိုးတဲအိမ်မှာနေတဲ့အိမ်တောင်စုတွေဖြစ်ပါတယ်ဒီလိုတဲအိမ်တွေဟာလေမုန်တိုင်းဒဏ်ရေကြီးတဲ့ဒဏ်ကိုမခံနိုင်ကြပါဘူးရခိုင်တိုင်းနဲ့စိုက်ပျိုးရေးလုပ်ကိုင်တဲ့ဧရာဝတီမကွေးမန္တလေးနဲ့စကိုင်းတိုင်းမှာမြေသားနဲ့ဝါကိုကြံ့ခင်းလုပ်တဲ့တဲအိမ်တွေအများဆုံးရှိတယ်လို့ဆိုပါတယ်ရာသီဥတုဒဏ်ကိုကြံ့ကြံ့မခံနိုင်တဲ့အိမ်တောင်စုဟာအကာအကွယ်ကင်းမဲ့သူတွေဖြစ်ပါတယ်ဆင်းရဲနွမ်းပါတဲ့သူတို့ဘဝဟာလုံခြုံမှုမရှိတာသင်ရှားပါတယ
်ရေတုံးဆွဲမှုကိုကြည့်ရင်လဲဘဝလုံခြုံမှုမရှိတာကိုတွေ့နိုင်ပါတယ်2014သကောင်စီရင်ကိုကြည့်ရင်မြန်မာနိုင်ငံကအိမ်တောင်စု25ရာခိုင်နှုန်းဟာအန္တရာယ်ကင်းတဲ့ရေစိုးစွန့်စနစ်မတုံးကြတာတွေ့ရပါတယ်ကောင်းမွန်တန်ရှင်းတဲ့တောက်ရည်ကိုမရနိုင်တဲ့အိမ်တောင်စုက30ရာခိုင်နှုန်းလောက်ရှိပါတယ်ရခိုင်ပြည်နယ်မှာရေစိုးအန္တရာယ်အများဆုံးရှိပါတယ်အေယာဝတီပဲခူးနဲ့ရန်ကုန်တိုင်းတွေမှာလည်းရေကောင်းရေတန့်ရတဲ့နှုန်းအလွန်နည်းပါတယ်နေရာထိုင်ခင်းစင်းရဲနွမ်းပါတဲ့အရက်ဒေသမှာရေသုံးဆွဲမှုမတန်ရှင်းတာများပါတယ်စိုက်ပျိုးရေးတစ်တော်နဲ့ငါးလုပ်ငန်းကအလို့သမားတွေဟာဝင်ငွေအ ਨੇ ဆုံးရရှိကြပါတယ်သူတို့ရတဲ့လုခဟာတပြည်လုံးရဲ့ပြမ်းမြဝင်ငွေထက်20ရာခိုင်နှုန်းလောက်နည်းနေပါတယ်ဝင်ငွေဟာစားစရိတ်ဖြစ်လို့အပိုအရှံမရှိသူတွေဖြစ်ပါတယ
်အာဆီယံနိုင်ငံမှာမြန်မာစိုက်ပျိုးရေးလုပ်ငန်းဟာအမြတ်အ ਨੇ ဆုံးနဲ့လုခအ ਨੇ ဆုံးဖြစ်ပါတယ်သမူလျာအစ်င့်နှိမ့်ကြပြီးလူလုံအားကိုအားကိုလွန်းလာမှုစိုက်ပျိုးရေးမှာအများအဆုံးနည်းရတာလို့ဆိုပါတယ်မိခင်နဲ့ကလေးတည်ဆုံတဲ့နှုံးမှလည်းမြန်မာဟာအာဆီယံဖျံမြနှုံးတဲ့နဆကျော်ပူများပါတယ်အယဝတီတိုင်းလပ်ပတာခရိုင်နဲ့ချင်းပြည်နယ်မင်းတပ်ခရိုင်မှာဝေးကင်းစကလေးတည်ဆုံမှုအများဆုံးဖြစ်ပါတယ်အာဟာရဓာတ်ချို့တဲ့မှုကြောင့်ကြီးထွားမှုတက်နေတဲ့ကလေးဦးရေဟာကျင်းလက်မှာ30နှစ်နဲ့ရာခိုင်နှုန်းမြို့ပြမှာ20ရာခိုင်နှုန်းရှိတယ်လို့ဆိုပါတယ်မြမပြည်လူဦးရေ90ရာခိုင်နှုန်းဟာစားတက်မြောက်သူဖြစ်တယ်လို့ဆိုပေမဲ့နေရာဒေသကိုလိုက်ပြီးစားတက်သူဦးရေကွဲပြားခြားနားသွားပါတယ်ကျောင်းလုံးဝမတက်နိုင်တဲ့မြို့နယ်16နယ်ရှမ်းပြည်မှာရှိပါတယ်နည်းနည်းကိုင်းပရိပခအထီးကျုံးနဲ့ဆန္ဒပြမှုတွေဖြစ်ပွားတဲ့မြို့နယ်86နယ်မှာလူမှုအဆင့်အတန်းဟာအခြားဒေသတွေနဲ့25ရာခိုင်နှုန်းလောက်နိုင်ငံနေတာတွေ့ရတယ်လို့ဆိုပါတယ်။ဒါကြောင့်တိုင်းပြည်တပြည်အမြဲတမ်းတိုးတက်ဖွံ့ဖြိုးအောင်ကျန်းဆောင်ရမှာအကာအကွယ်မဲ့ဖြစ်နေတဲ့စင်းသားလူတန်းစားကိုအစိုးရကဘယ်လိုဆက်ဆံလဲဆိုတဲ့အပေါ်မှာမူတည်ကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ
။အခုတခါတော့ American Indian သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်ကပို့ချမှာဖြစ်ပါတယ်။
ဘာ English American Side Ganda မှာမြန်မာနိုင်ငံရေးလောကမှာသုံးနှုံးနေတဲ့ idiom အသုံးချုပ်ကိုတင်ပြပေးမှာမို့ပထမအဦးဆုံးတင်ပြပေးမယ် idiom အသုံးကတော့
back down
ဖြစ်ပါတယ်စာလုံးပေါင်းက back back ကအနောက် down down ကအောက်ဖြစ်ပြီးဒီအသုံးရဲ့ idiom အဓိပ္ပာယ်ကတော့နောက်ကိုဆုပ်ပေးလိုက်တာအလျှော့ပေးလိုက်တာအစကတော့ဘာလို့မင်းညာလို့မင်းနဲ့ချင်းချောက်ခဲ့ပြီမဲ့နောက်ဆုံးတကယ်လည်းမလုပ်ပဲလက်လျှော့ပေးလိုက်တာကိုဆလိုတာဖြစ်ပါတယ်ဒီအသုံးကိုအမေရိကန်အစိုးရဒီပိုင်းပိတ်ခဲ့ရတဲ့အချိန်35ရက်ပြည့်တဲ့နေ့မှာအရင်ကသမ္မတဒေါ်နယ်ထရမ့်အနေနဲ့မက္ကဆီကိုတိုင်းဆောက်လုပ်ဖို့သူတောင်းတငွေမရမချင်းဘဲလောက်ကြားပစီအစိုးရကိုပိတ်ထားမယ်လို့မောင်းတင်ခဲ့တယ်လို့ဒီမိုကရက်အောက်လွှတ်တော်ဥက္ကဋ္ဌသည်နန်စီပလိုစီကလည်းအလျှော့မပေးဖြစ်နေချိန်မှာနောက်ဆုံးမှာအစိုးရပြန်ဖွင့်နိုင်ဖို့သမ္မတကအလျှော့ပေးလိုက်ရတဲ့အတွက် Washington Post သတင်းစာကြီးမှာ Trump just ran into a woman who told him no and he backed down ဆိုပြီး Trump ကသူ့ကိုအခမ်းနိုင်စွာရှိတဲ့အမျိုးသမီးတူနဲ့ရင်ဆိုင်ခဲ့ပြီးတဲ့နောက်အလျှော့ပေးလိုက်ရတဲ့ဆိုတဲ့ခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Grove ပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ Mary backed down on her demand to get a promotion at work
Mary ကအလုပ်မှာရာထူးတိုးပေးဖို့သူ့ရဲ့တောင်းဆိုချက်ကို အလျှော်ပေးလိုက်ရတယ်လို့ဒီပေရပါတယ်။ဥမာအောင်နောက်တစ်ခါလေးလာကြည့်ကြရအောင်ပါ
။ Mary backed down on her demand to get a promotion at work.
ခုဆက်လက်ကျင်းပြပေးမှာကတော့
Bring to one's knees.
ဖြစ်ပါတယ်။စာလုံးပေါင်းက B-R-I-N-G, bring, T-O-2, bring to ga phit si da. O-N-E, apostrophe S, once, K-N-E-E-S, knees, once, knees ga. Lut u diao ye du phit bi, zagru kume da yai dewe ga. Lut u diao gu du thao si da phit ba de. Idiom suwe tawai dewe ga ro, lut u mshu mla a sho pi la ya da, a shong pi la ya da phit ba de.ကျမတို့မြန်မာမှာလဲဒူးထောက်အရှုံးပေးတယ်ဆိုတဲ့အလားတူအသုံးရှိပါတယ်။ဒီအသုံးကိုအမေရိကန်အစိုးရဒီပိုင်းပိတ်ထားရတဲ့အခြေအနေတုန်းကတမန်ထရမ့်နဲ့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုဆီတို့အပြန်အလှန်တင်းထားခဲ့ကြရမှာနောက်ဆုံးတမန်ထရမ့်ကသူလိုချင်တဲ့ဒီတိုင်းဆောက်ဖို့ငွေမရပေမဲ့အစိုးရပြန်ဖွင့်နိုင်ဖို့သဘောတူလိုက်ရတဲ့အတွက် CNN သတင်းတပုတ်မှာ Pelosi brought Trump to his knees ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်။ဒီတော့နဲ့ပတ်သက်လို့ George Gould ပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ The nationwide labor strike brought the government to its knees
နိုင်ငံတော်အလုပ်သမားတွေကြောင့်အစိုးရအနေနဲ့မရှုမလှခံရပြီးအရှုံးပေးလိုက်လျောလိုက်ရတယ်လို့ဒီပေရပါတယ်ဥပမာနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ The nationwide labor strike brought the government to its knees
ခုနောက်ဆုံးတင်ပြပေးမှာကတော့
blink first
ဖြစ်ပါလေစာလုံးပေါင်းက blink blink ကမျက်တောင်ခတ်တာ first first ကဦးစွာအရင်ဖြစ်ပြီးစကားခုံးရဲ့တရိုက်ဒီပဲကမျက်တောင်ကိုအရင်ခတ်တာဖြစ်ပါလေဒီအသုံးကကလေးတွေတဦးနဲ့တဦးစိုက်ကြည့်ပြီးဘယ်သူကမျက်တောင်အရင်ခတ်မလဲဆိုပြီးပြိုင်ရတဲ့ကစားနည်းကနေဆင်းသက်လာတာဖြစ်ပါလေမျက်တောင်အရင်ခတ်တဲ့လူကရှုံးတာဖြစ်ပါလေနေစဉ်ဘွားမှလည်းလူတွေအနေနဲ့တယောက်နဲ့တယောက်စိန်ခေါ်ကြရမှာဘယ်သူကအရင်ရှော့ပေးမလဲဆိုပြီးအပြိုင်ကြရမှာအရင်ရှော့ပေးလိုက်တဲ့လူဟာ blink first လုပ်တဲ့လူပဲဖြစ်ပါတယ်။ဒါကြောင့်ဒီအသုံးရဲ့ idiom အသေးပဲကတစ်ဖက်နဲ့တစ်ဖက်အကြီးအကျယ်စိန်ခေါ်ရကနေတစ်ဖက်ကအရင်ရှော့ပေးလိုက်တာကိုဆိုလိုတာဖြစ်ပါတယ်။ဒီအသုံးကိုဖေဗရူလာ5ရက်နေ့ကသမ္မတထရမ့်ပြောကြားခဲ့ပြီးဖြစ်တဲ့နိုင်ငံတော်အခြေပြမေကွန်းနဲ့ပတ်သက်လို့မကြာသေးမီကအမေရိကန်အစိုးရစိတ်တပိုင်းပိတ်ထားခဲ့စဉ်ကာလအတွင်းသမ္မတထရမ့်နဲ့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီတို့ကြားသမ္မတရဲ့နိုင်ငံတော်အခြေပြမိကွန်းပြောကြားမဲ့ကိစ္စနဲ့ပတ်သက်လို့ကနဦးစီစဉ်ထားတဲ့ဇန်နဝါရီလ29ရက်နေ့မှာပြောခွင့်မပေးနိုင်ဘူးလို့အောက်လွှတ်တော်ဥက္ကဋ္ဌပလိုစီကတားခဲ့တာကိုသမ္မတထရမ့်ကပြန်တင်းခဲ့ပြီးမှနောက်ဆုံးမှာသမ္မတကအစိုးရရုံးတွေပြန်ဖွင့်မှပဲသူပြောတော့မယ်လို့အလျှော့ပေးခဲ့တဲ့အတွက် newser.com မှာ Trumpblinks first in state of the union stand off ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Gould ပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ We wonder who will blink first in the trade war between the US and China
အမေရိကန်နဲ့တရုတ်ကြားကုန်သွယ်စစ်ပွဲမှာဘယ်သူကအရင်ရှော့ပေးမလဲဆိုတာကိုကျွန်တော်တို့တွေးတောကြည့်နေတယ်လို့အဓိပ္ပာယ်ရပါတယ်ဥမာနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ We wonder who will blink first in the trade war between the US and China
ဒီတင်ပါတင်ပြခဲ့တဲ့ idiom အသုံးတွေကတော့
back down bring to one's knees blink first
တို့ဖြစ်ကြပါတယ်နောက်တင်ပါခုလိုခြေမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်
ဒေါ်လလတန်းရဲ့ EDN သုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်ကြရတာပါခင်ဗျာမကြခင်မှာတရိုက်လီလိုင်းအစီအစဉ်ကိုတင်ဆက်တော့မှာပ
ါ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒ
ီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA American တန်ရဲ့တင်းငွေနေနေမနေ့ဖက်အစီအစဉ်လေးကိုမနေ့9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483လိုင်းဒိုမီတာ48 kHz 6153နဲ့လိုင်းလံမီတာ190တို့ကပါဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့စနေညရဲ့VOA ဒိုင်းရိုက်လေလိုင်းအစီအစဉ်ကိုပြန်လည်တင်ဆက်မှာပါ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရေးပူပေါင်းကော်မတီတရဖွဲ့စည်းဖို့လွှတ်တော်ကအတည်ပြုပြီးစတင်ဆွေးနွေးနေပါပြီ။ဒီချိန်ထဲမှာပဲတမတော်ကဝေးဦးစည်းချုပ်ကလည်းအခြေခံဥပဒေပြင်ဆင်ရေးကိုဘယ်တော့မှမကန့်ကွက်ပါဘူး။ပြင်သစ်တောင်ကိုစနစ်တကျပြင်ဖို့လိုအပ်တယ်လို့ပြောဆိုထားတာပါ။အခြေခံဥပဒေပြင်ဆင်ရေးလက်တွေ့ဖြစ်နိုင်ခြေအလားအလာဘလောက်ရှိနေသလဲဆိုတာတွေကို VOA စနေညတိုက်ရိုက်လေလံအစီအစဉ်မှာကိုအောင်လွင်ဦးစီစဉ်ဆွေးနွေးထားတာပါ။
ငါကမြဒီနေ့တရားလေးလိုက်စီစဉ်မှာတော့2008ဖွဲ့စည်းပုံပြင်ဆင်ရေးလွှတ်တော်မှကြိုးပမ်းနေရတဲ့ပတ်သက်လို့ဆွေးနွေးသွားမှာပါ။အခုဆိုရင်2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရေးပူးပေါင်းကော်မတီတရားဖွဲ့စည်းပုံလွှတ်တော်ကအတည်ပြုပြီးလို့ဖွဲ့စည်းပုံလည်းဆက်ဆွေးနွေးနေကြပါပြီ။ဒါပေမဲ့လည်းစောရိုင်းမှာပြင်ဆင်ရေးဆိုတင်တဲ့အချိန်မှာတမတော်သားကိုစရီကကန့်ကွက်တာတွေလည်းရှိပါတယ်။ဆိုတော့လက်တွေ့မှာဘလောက်ထိပြင်နိုင်မဲ့အလားအလာတွေရှိမလဲ၊ဘာတွေကိုဘလို့ပုံစံနဲ့ပြင်နိုင်မလဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားမှာဖြစ်ပါတယ်။ပြင်နိုင်ဆွေးနွေးဖို့အတွက်ရခိုင်ဒီမိုကရေစီဖွဲ့ချုပ်ကအမျိုးသားလွှတ်တော်ကိုစရီဒေါက်တာမေနောက်ရှင်းနေကြီးဦးသိန်းတန်းဦးတို့ကိုဖိတ်ခေါ်ထားပါတယ်။ဆိုတော့ကျွန်တော်အရင်ဆုံးတော့ဒီဆွေးနွေးမဲ့ပုဂ္ဂိုလ်ပြင်နိုင်ဆွေးနွေးပြမဲ့ပုဂ္ဂိုလ်တွေရဲ့ဆွေးနွေးချက်တွေကိုအရင်ကြားချင်ပါတယ်။ကျွန်တော်ဒီဖွဲ့စည်းပုံပြည်နိုင်ငံရေးဆန္ဒနဲ့ပတ်သက်လို့အရင်ဆုံးဆွေးနွေးပေးစေချင်ပါတယ်။တကယ်တော့ NLD ပါတီကဒီရွေးကောက်ပွဲမှာတွက်ကိုစီးအောင်စဉ်ကာလကလေးရပါလို့ဖွဲ့စည်းပုံပြင်မယ်ဆိုပြီးတော့ဂရီပေးခဲ့တာပါ။ဒါပေမဲ့လည်းအခုအစိုးရတက်တန်းတဝက်ကျော်လာတဲ့အချိန်ချမှာလွှတ်တော်ထဲမှာပြင်ဖို့ဆိုပြီးဖြစ်လာတော့ဒီနောက်တစ်ခေါက်ရွေးကောက်ပွဲအတွက်ထောက်ခံမှုရဖို့လောက်တာလားဆိုတဲ့အမြင်မျိုးတွေလည်းရှိနေပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ဟိုမျိုးသားလွတ်တော်ကိုယ်စားလည်းဖြစ်တဲ့ဒေါက်တုမေအရင်ဆွေးနွေးပြပါခင်ဗျာ NLD အနေနဲ့အခုဒီကိစ္စကိုဆလာတာနိုင်ငံရေးဆန္ဒရှိရှိနဲ့တကယ်ပဲလောက်လာရလို့ဆိုနိုင်ရလားခင်ဗျာ
ဒါလည်းဖြစ်နိုင်ပါတယ်ရှင့်ဘာဖြစ်လဲဆိုလို့ရှိရင်ပါတီများဒီရွေးကောက်ပွဲကြောင့်တော်တော်များများအများဆုံးရဖို့အတွက်ပြင်ဆင်ကြရမှာပါတော်တော်များများအများဆုံးရမှာလေအစိုးရကိုဖွဲ့စည်းနိုင်မယ်ဆိုတော့လည်းဒီလိုဥဆောင်နိုင်မှာဖြစ်ပါတယ်ဒါလည်းတခြားဖြစ်နိုင်ပါတယ်အဲ့ဒါဆိုလည်းနည်းနည်းပြလို့ရှင်တော့ဒီပေါ်မှာဒီဟိုကောင်းတဲ့ဆက်ကနေဒီမှာကြည့်ရတယ်အခုလွတ်တော်ဒီ3မိနစ်ကျော်လာခဲ့ပြီတဲ့အခါမှာနေပြီးတော့ဒါကိုစတာလွတ်တော်နေနဲ့နားဆောင်နားကြနေပြီးတော့ကျွန်းနေပါတယ်တစ်ခါမှဒီလိုရှင်တော့ MCA လမ်းကြောင်းနဲ့နေပြီးတော့ကောင်းဆောင်တွေတော့ဟိုစူးစမ်းကြည့်ရတယ်ဒါပေမဲ့အခိုက်အယောက် SCA ဒီတော့ခဲ့တယ်ဒါပေမဲ့ commission မှာတော့ MCA နေနဲ့ဟိုတစ်ဆုံနေရလို့ကျွန်တော်တို့သုံးသပ်ရပါတယ်ဒါကြောင့်မို့လို့လဲဒီ MCA လမ်းကြောင်းမှာတစ်ဆင့်ဒီလိုလွတ်တော်ကိုဟိုရပ်ရှိလာတာလည်းဖြစ်နိုင်ပါတယ်တစ်ခါခါကြည့်လို့ရှိရင်ဒီချင်းကအကောင်းဆုံးချင်းလို့ဟိုယူဆနိုင်ပါတယ်ကျွန်မနေနဲ့ကြာလို့ရှိရင်တော့ဒီဖက်စီကုန်ပြင်ဆင်ရေးဒီမဖြစ်မနေလို့အတွက်ကြောင့်မလို့လက်ရှိအချိန်ဒီအကောင်းဆုံးအချိန်မို့လို့ကြာလွတ်တော်မှာဒီတော်တို့လွတ်တော်မှာဒီဆိုကိုတင်နေလို့ဆောက်ပါတယ်အတွက်ကြောင့်မလို့နိုင်ငံရေးအရာကြည့်မယ်ဆိုလို့ရှိရင်တော့ဟိုအများမြင်တဲ့အတိုင်းမြင်နိုင်ပါတယ်ဒါပေမဲ့ကျွန်မနေနဲ့ကြာလို့ရှိရင်တော့ဒီပေါ်မှာအကောင်းဆက်ကသုံးသပ်တယ်ဒီအကောင်းဆုံးကသုံးသပ်တယ်ဆိုတာလည်းဆိုလို့ရှိရင်ဒါရှိအစီအမေဒီအကောင်းဆုံးအခြေအနေဖြစ်တဲ့ကြောင့်မလို့သတ္တော်ကစည်းဝင်ချေချဥပဒေပြင်ဆင်ရေးတင်လာချက်အပေါ်မှာသတ္တော်တိုင်းတများအနေနဲ့ကြိုးဆိုတယ်မချစ်မနေဒီလို့ကိုစပြီးတော့လုပ်ကြရတော့မှာဖြစ်ပါတယ
်ဟုတ်ကဲ့ပါခင်ဗျာဆိုတော့ကျွန်တော်ဆရာဒီမှာဟိုတက်တက်ဆန်ဆန်ပေါ့လေကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဟိုတော်တာရှင်တယောက်ကလည်းစာပို့ထားတာရှိပါတယ်ဟိုသူကလည်းအဲ့လိုအမြင်မျိုးပါသူ့နာမည်ကကျွန်တော်ကတော့အောင်ပတန်းပါတဲ့ NLD က2020ရွေးကောက်ပွဲနီလာမှာ2008ခြေဥပြင်ဆင်ရေးဆွဲဖို့ဖုတ်ပုံမိလိုက်ထားလုပ်လာတာကနိုင်ငံရေးအမျက်ထုတ်ခြင်းတစ်သက်ဖြစ်တဲ့ပြင်ဆင်ခြင်းတစ်ပတ်ဆိုရင်လည်း2015ရွေးကောက်ပွဲနိုင်ပြီးအစိုးရဖြစ်ကလေးကပြင်ဆင်ဖို့အသည့်ရွေးဆွဲဖို့လောက်ပါလာတဲ့မုံမွေးရင်ချင်းမြုံနဲ့မကောက်ဖနက်ဘာယောင်စီထားရတာမြင်နေကလေးကွက်တွေလာလုံနေတယ်ပြောပြရင်လည်းအောင်မင်းလွန်ရာကြာနေအောင်ပဲဆိုပြီးတော့သူကရေးထားပါတယ်ဆိုတော့ဟိုဘလို့အကြောင်းနဲ့ပဲလှုပ်လှုပ်ပြင်းဖို့ကြိုးစားရဲဆိုတာကတော့ကောင်းတဲ့ကိစ္စတစ်ခုဆိုတော့ဒေါက်တာမေဆက်ဆိုတာထောက်ပြပါတယ်ဟိုတခုပဲရှိတာနိုင်ငံရေးအတွက်တွက်လောက်တာမျိုးဖြစ်မယ်ဆိုရင်တော့တကယ်တမ်းပြင်သစ်နိုင်ပြင်နိုင်မမလားဆိုတော့တန်တရားကိုသူ့ဆာမှာဖော်ပြထားတော့ထားတာပါဆိုတော့ဆရာဦးသိန်းသန်းကိုလည်းအလားတူမေးခွန်းမဲ့ကျွန်တော်မေးချင်ပါတယ်ဒီကိစ္စကိုစလုပ်လာတာကဒီ 2020မှာရွေးကောက်ပွဲတွေလည်းလာဖို့ရှိနေတော့လူတွေကဒါနဲ့ဆက်ဆက်ပြီးစဉ်းစားရလည်းရှိပါတယ်ဆိုတော့ NA အနေနဲ့ခုမှဆက်လုပ်လာတာဒီနိုင်ငံရေးဆန္ဒရှိရှိနဲ့တကယ်ပဲလုပ်လာရလို့ပြောနိုင်ရလားဆရာ
ပြောနိုင်တယ်ကနှစ်ခုစလုံးဖြစ်နေတယ်တစ်ခုကလည်းရွေးကောက်ပွဲကာလနီးတာလေရွေးကောက်ပွဲတည်းပြင်ရတော့မယ်အဲ့တော့ရွေးကောက်ပွဲတည်းပြင်တော့မယ်ဆိုရင်2015တုန်းကသူတို့ပြီးခဲ့တဲ့ဂရိကဝတ်နဲ့သူတို့ရဲ့ရွေးကောက်ပွဲပြင်ရတဲ့ထုတ်ပေါ်ပြန်ရဒါပေါ်ရှိအောင်လေပြင်လို့ကပထမဆုံးခြေတန်းတယ်ကြာအဲ့ဒီခြေတန်းကိုဒီ2019ရောက်လို့မှအကောင့်ထဲမပေါ်ရင်ချိန်ကြည့်တော့ပါအဲ့တော့ဒါတစ်ချက်ခုတ်နှစ်ချက်ပြအလုပ်တွေကျွန်တော်ယူစားတယ်အဲ့တော့ energy တို့ရဲ့ commitment ပေါ်ပဲဒီ policy အရပြင်လို့ပိုင်းပြည့်ပြည့်ရှိရဲဆိုတာဒီလိုကိုနိုင်ငံကြီးကပြလိုက်တာဖြစ်တယ်လို့တစ်ထက်ကလည်းဒါဒီကျွန်တော်တို့ဒီရွေးကောက်ပွဲတဲ့ပြင်တာဖြစ်နိုင်တယ်ဒါနဲ့ကျွန်တော်စတင်ကြပြီးသားမရှိတော့ဒါနိုင်ငံကြီးပါတီတရားကဒီရဲ့ CC အစီအစဉ်ကြီးကြီးနဲ့လုပ်ရမယ်ပြီးသားပဲဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ဟိုခြေခံဥပဒေပြင်ဆင်မှာဟိုဘလူတွေဘာတွေပဲပြောနေနေပေါ့လေနောက်ဆုံးရောက်တဲ့ဟိုဘူလာအနေနဲ့ပြောရင်တော့စစ်တပ်ရဲ့အခန့်ကဏ္ဍပါဆိုတော့ဒါနဲ့ပတ်သက်လို့လည်းကျွန်တော်တော်သူမရဲ့အမြင်ကြားရမှာလေလွတ်တော်မှာဖွဲ့စည်းပုံပြင်မယ်ဆိုရင်တမတော်သားကိုစလေရီရဲ့ဟိုထောက်ခံမှုကမလွဲမသွေလိုပါတယ်ဆိုတော့ဒါပေမဲ့လည်းအစိုးတင်တဲ့အချိန်မှာတော့လှုပ်ထုံးလုံနေနဲ့မညီဘူးဆိုပြီးတော့တမတော်သားကိုစလေရီရဲ့ကန့်ကွက်တာတွေရှိပါတယ်ဒီချိန်ထဲမှာပဲဒီကာချုပ်ကဖွဲ့စည်းပုံပြင်ရင်ကိုဘယ်တော့မှမကန့်ကွက်ဘူးပြင်သစ်နာကိုပြင်သစ်တဲ့အချိန်မှာစိတ်တရားပြင်ဖို့ပဲလိုတယ်ဆိုပြီးပြောတာလည်းရှိပါတယ်ဆိုတော့တမတော်ပဲအပိုင်းရောနိုင်ငံရေးဆန္ဒရှိရလို့ပြောနိုင်ရလားခင်ဗျ
ဟုတ်ကဲ့ရှင်ကျမဒီကျမမိဘကိုလည်းဖြစ်ပြောကျင်တာပါလေဆိုလို့ရှိရင်နိုင်ငံရေးပါတီများဒီနိုင်ငံရေးကိုရိုးရိုးသားသားမလုပ်ဘူးဆိုလို့ရှိရင်ပြည်သူတွေကနေပြီးတော့တအားဆုံးဖြတ်ပေးမှာပါဒါကြောင့်မလို့မျိုးသားတဲ့နိုင်ငံရေးဟာလည်းရည်ရှိဘရမရက်တင်နိုင်မှာမဟုတ်ပါဘူးဒါတစ်ချက်ပါဆိုတော့တမတော်ဖက်ကအစီလိုက်လို့ရှိရင်တော့တမတော်အကြီးအကဲကိုနိုင်ဖို့ကဒီဖွဲ့စည်းပုံပြင်ဆင်ရေးကိုဘရမဘယ်တော့မှနေပြီးတော့ဒါဟိုဖွဲ့စည်းပုံပြင်ဆင်ရေးကိုမတားခဲ့ဘူးဖွဲ့စည်းပုံပြင်ဆင်ရေးကိုသူတို့အများနဲ့ပြင်ဆင်ဖို့အတွက်ဒါလိုအပ်တယ်ဆိုတော့ဒီသူတို့သုံးဆောင်ကိုလည်းပြောင်းလာတာရှိပါတယ်ဆိုတော့မကန်ကတည်းကပတ်သက်ပြီးဒီမှာသုံးသပ်ရလို့ရှိရင်ဒါ energy ဖက်ကလည်းအစောတည်းတည်းနည်းနည်းဆန်းဆန်းဘက်တရီမှဟိုအချင်းတို့ဒီမှာမပေါက်ကြဘဲနဲ့တင်လိုက်တဲ့ပုံမှာအဲဒါသူတို့ကကန်ကတည်းကဖြစ်မှာဖြစ်ပါတယ်သူတို့ကတော့လုံးလုံးလုံးကြီးတွေကလည်း energy ဖက်ကပြောရတယ်ဒါလုံးလုံးလုံးကြီးနဲ့ညီတယ်ပေါ့အခုတော့ရှိပါတယ်ပြီးကျတော့တော်တော်အတိုင်းပါလုံးလုံးလုံးကြီးဆိုလို့ရှိရင်တော့ဒါမဖြစ်တင်ပါဘူးလုံးလုံးလုံးကြီးများဒီဒီကျမတို့ရဲ့ဒီပါတာပြန်တဲ့အပေါ်မှာနေပြီးတော့တချို့တွေကဒါဟိုယူဆကြပါတယ်ဆိုတော့ပြီးခဲ့တဲ့တုန်းကလွတ်တော်မှာဒီ2018ဘုံကိုပြင်ဆင်ခဲ့တယ်ဒီပြင်ဆင်ချက်အတိုင်းပဲသွားမယ်လို့ဟိုဒါတက်မတော်တော့ကိုယ်တိုင်အဖွဲ့ကပြောပါတယ်တစ်ခါမှကြာလို့ရှိရင် NLD ဆိုတင်တဲ့ဆက်ကကြာလို့ရှိရင်တော့ဒီ4-3-4-4ဒီပုံမှန်တွေကိုသူတို့ထိတာမဟုတ်ပါဘူးဒါအခုမှနေပြီးတော့ community တွေဖွဲ့တာပါဆိုပြီးသူတို့ကထုတ်ပြန်ပါတယ်ဒီပုံမှန်ဆက်လို့ရှိရင်ကျမတို့အမြင်ကြာလို့ရှိရင်တော့ဒါနိုင်ငံရေးသဘောတရားအတိုင်းကြည့်ပါပဲဘာလို့လဲဆိုတော့ဟိုလုံထုံးလုံးကြီးများဒီတစ်ခါတည်းမှာဒီပါတာပြန်ဘယ်မှချက်အပေါ်တွေမှာကတ်ချက်ချကြတာဖြစ်ပါတယ်ဆိုတော့ဒီတက်နေတဲ့ခေါင်းဆောင်ကသူတို့ရဲ့ခေါင်းဆောင်ကဒါပြင်ဆင်ဖို့တဲ့သူတို့ဟိုမီတင်းကြရတယ်သူတို့တော်မှာလည်းပဲအခုဆိုလို့ရှိရင်နောက်ဆုံးအခြေအနေဒီသူတို့ပုံဆောင်ရဲ့ကိုပါဝင်လာတာတွေ့ရပါတယ်ပထမအဆိုတင်တဲ့ခါကျလို့ရှိရင်တော့သူတို့ကတော့ပုံမှန်မှုလုံးဝမရှိဘူးဒါပေမဲ့ဒုတိယသူတော်ကိုသူတော်မှာဒီအဆိုနဲ့ပတ်သက်ပြီးတော့မဲခွဲဆုံးဖြတ်တဲ့အခါမှာသူတို့မဲပေးပါတယ်နောက်ဆက်မဲဖြစ်စေဆက်ခံမဲဖြစ်စေကြားနေမဲဖြစ်စေသူတို့ဒီပုံဆောင်ပါဝင်ခြင်းကိုပြတာပဲဖြစ်ပါတယ်ဒါကြောင့်မလို့နေပြီးတော့သူတော်မှာလည်းရရှိနေကြတဲ့တမတော်သားကိုယ်စီလည်းများလေးပုံပေါင်းပါဝင်နေလို့ပြောမရပါဘူး
โอเคကျေးဇူးပါဆိုတော့ဆရာဦးသိန်းသန်းဦးအမြင်ရောခင်ဗျာကျွန်တော်ဒီဖွဲ့စည်းပုံပြင်ရေးမှာဒီတက်မတော်ရဲ့နိုင်ငံရေးဆန္ဒနဲ့ပတ်သက်လို့ဆရာအမြင်ဆွေးနွေးပြပါဦးခင်ဗျာ
ကျွန်တော်တော့ဗျာရှင်းရှင်းပြောရရင်ဒီဖွဲ့စည်းပုံကြီးကဖွဲ့စည်းပုံကိုဖြစ်မလာတင်ကြီးကငကိုရေကလေဟိုပေါ်ပေါက်လာတာလည်းပဲလူစုဆန္ဒနဲ့လည်းမဟုတ်ဘူးအနိုင်အထက်ပြုကျင့်ပြီးတော့တစ်ဖက်ကဒီလိုစီကြတဲ့နီလန်းနေနဲ့ပေါ်ပေါက်လာတာအဲ့တော့အဲ့ဒီအားကြီးကိုခုကြရမှာဟာနီလန်းတကြအာနီးသွားမယ်ပါညာဒီလိုပြောနေတာဟာတပါးဝါမကြပါဘူးတကယ်တော့အခုလက်ရှိအနေအထားမှာကျွန်တော်ထင်နေတယ်ကဗမာပြည်မှာရှိတဲ့ညာလူအလုံးကြည့်တယ်ဟိုလက်တဆုပ်စာပြည်ကျူထားတဲ့လူတချို့ကတွေ့ပြီးတော့ဒီမနောက်ရှိပေါ်စည်းပုံချင်အောင်နေပြီလားအနာဂတ်မြန်မာနိုင်ငံတော်အတွက်အဟန္တရာကြီးဖြစ်တယ်တိုက်ကြီးကိုဒုက္ခပေးမဲ့ပေါ်စည်းပုံဖြစ်တယ်ဆိုတာဒီချွေပြီးသွားတဲ့လူကတွေ့ပြီးတော့ပြန်နဲ့ပြည်သူအများစုတရားလုံးကသိတယ်သိတဲ့အခါကျတော့သူဘာလဲပြောပြောလူကဓာကြီးကိုမကြိုက်ဘူးဓာကြီးကိုဖျက်ချနေတယ်ဆိုတာကိုသိတဲ့အခါကျတော့အာငါကျွန်တော်တို့လည်းဖျက်ချမှာတယ်ကျွန်တော်လည်းပြင်နေပါတယ်မလွဲတာလို့ပါနီးလမ်းမကြလို့ပါလို့ပြောရတာတကယ်စိတ်ကနာရမပြောချင်ဘူးဒါကကျွန်တော်တို့လက်တွေ့ညီးနေရတဲ့ကျေလုံးရက်နဲ့ကျွန်တော်တို့ကကြက်ဖြတ်ရတာကအဲ့တော့တစ်ဖက်ကဒီအားကြီးကဟိုဘောမလုံးလုံးနီးလမ်းမကြဘူးတော့ညစ်တာရကိုကြည့်ရ ဖွဲ့စည်းပုံကျန်ဦးတွေပြင်းမှုလိုတယ်ဆိုရင်တကယ်တော့ကျွန်တော်တို့တကယ်သွားတဲ့လမ်းကပြင်းလို့မသွားနေတာပြင်းလို့မလုံးမဖြစ်ဘူးရှစ်ဆက်တိုးလို့ဘူးမရဘူးစကလုံးအနေနဲ့ရှစ်ဆက်သွားလို့မရအောင်ပိတ်ဆို့နေတဲ့အတွက် energy ကဒီဘက်ကနောက်တလန်းပြန်လာတာပေါ့ဗျာအဲ့တော့ကျွန်တော်တို့ကပြောပြတဲ့အချက်တွေစကလုံးညာမဟုတ်ဘဲနဲ့လုံရရကြည့်ရမယ်ပထမချက်ဖွဲ့စည်းပုံအခြေခံဥတွေကိုကြည့်တဲ့အခါမှာမျက်နှာအခြေအနေတွေမကဘဲနဲ့ဘယ်လိုအနေအထားမျိုးမှာဘယ်သူတွေကဓာကြီးကိုအတက်ပြင်းနေတယ်ဆိုတဲ့အနေအထားကဖြစ်တယ်မှာစေတနာနဲ့လုံရကအပန်းတိုင်းပြတ်ပြတ်နေတယ်ဆိုတဲ့အကြည့်ပဲ
ဟုတ်ကဲ့ဆရာဦးတင်တဲ့ဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုကိုယ်တိုင်ပါဝင်ဆွေးနွေးမဲ့ပို့ဆက်သွယ်ထားတဲ့ပုံကိုရောစာရီပြပို့ထားတာရောတော်တော်များရှိနေပါတယ်ဆိုတော့ကျွန်တော်ဒီကိုယ်တိုင်ဆွေးနွေးမဲ့လူတွေကိုလှည့်ပေးခြင်းပါတယ်ဟိုမြစ်တရက်ခန့်ညင်တာတော့အားလုံးပါဝင်နိုင်အောင်လို့လူရင်းတူချင်းဆွေးနွေးခြင်းတာပဲဖြစ်ဖြစ်မင်းမြင်းညင်တာပဲဖြစ်ဖြစ်လူရင်းကိုပြောပြဖို့လည်းမြစ်တရက်ခန့်ညင်ပါတယ်အရင်ဆုံးတူကတော့ကျွန်တော်တို့မြန်မာနိုင်ငံကဦးစိုးဝေဖြစ်ပါတယ်ဦးစိုးဝေရဲ့သဘောထားဆွေးနွေးရပဲဖြစ်ဖြစ်မင်းမြင်းညင်တာပဲဖြစ်ဖြစ်ဆွေးနွေးမင်းမြန်းလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ချစ်စုပါတယ်ဟုတ်ကဲ့ကျွန်တော်တို့ရခိုင်ဓာရီမှာအစစ်အစစ်ပြောတဲ့စကားတစ်ခုရှိတယ်ဗျာဒီနေ့ချော့ချော့တကယ်အိတ်ဖို့အရေးကြီးတယ်တဲ့ဗျာနော်ဟုတ်ကဲ့ဇာတိနဲ့ချော့ချော့တကယ်အိတ်ဖို့အရေးကြီးတယ်ကျွန်တော်ဖွဲ့စည်းပုံဥပဒေစံစီဖွဲ့စည်းပုံဥပဒေကတော့ဟိုပါပေါ့ဒီလိုကြီးနည်းလမ်းမကျတဲ့အတွက်ကိုယ်ကိုပြန်ရမှာဘယ်လိုပဲကြည့်ကြည့်ပြင်းဖို့အရေးကြီးပါတယ်ဟုတ်ကဲ့ဒါပါပဲ
โอเคอุซวยซุนเนี่ยเจซุบาနောက်တူကတော့ကျွန်တော်တို့ကနေဒါနိုင်ငံကဥညွန်းလာဖြစ်ပါတယ်ဥညွန်းလာလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာ2007ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်လို့လွတ်တော်ကနေပြင်ဆင်နိုင်ဖို့နိုင်ငံရေးကြိုးပမ်းမှုအနေနဲ့စီစဉ်ဆောင်ရွက်မှုတွေအားလုံးကလုံးဝအောင်မြင်နိုင်လိမ့်မည်မဟုတ်ပါဘူးဒါ NLD 3နှစ်ကြာပြီးမှစီစဉ်လာရင်နိုင်ငံရေးကစားကွက်တစ်ခုကိုဒါနှီးပြူဝါတစ်ခုဖြစ်သုံးနာသာဖြစ်တယ်လို့ယုံကြည်ပါတယ်နော်ဒါကြောင့်မလို့ဒီလောက်ရက်ကလည်းအချိန်ကုန်နေလူကုန်ငွေပန်းနေလူကုန်လူတွေပြန်မနဲ့အဆင့်နဲ့သွားနိုင်ပါလေ။ဒါကြောင့်မလို့ဒီကာကြုံမင်းအောင်လိုင်ကလည်း2008ခြေဦးကိုအသက်နဲ့လဲကာဝယ်မယ်လို့ဆိုထားတာကြောင့်စစ်တပ်ရဲ့သဘောထားကလည်းအရင်တော့ကရောအခုအချိန်ထိရောတစုံတရာဘာမှပြောင်းလဲခြင်းနာမရှိသေးတဲ့ဟိုအထင်ရှားတွေးနိုင်ပါ။ကြားကိုမျက်ကျွေးလို့မရပါဘူး။ကြားကြားပါပဲ။ကြားကိုမျက်စားတင်မယ်ဆိုရင်ကြားစားပဲခံရမှာ။ဒါကြောင့်မလို့ NLD အစိုးရရဲ့စံတော်ဘာစနစ်နဲ့ဖားတစ်ပိုင်းငါးတစ်ပိုင်းပုံစံမျိုးနဲ့တိုင်းပြည်ထူထောင်ရေးအမျိုးသားပြန်လည်တည်မြဲဖက်ဒရယ်နိုင်ငံတည်ဆောက်ရေးဆိုတာ2008ခြေဦးအောက်ကနေတွားလို့လုံးဝလုံးဝမဖြစ်နိုင်ပါဘူးတကယ်လို့ကမှာက2008ခြေဦးကိုဖျက်သိမ်းပြီးအစ်ပြန်လည်ရေးဆွဲရမှာလားဖြစ်ပါတယ်ဒါဟုတ်ပြည်သူလူထုအားကိုအသုံးချပြီးတတိရှိရှိပြက်ပြက်သားသားရင်ဆိုင်ကျော်လွှားမှာဖြစ်ပါတယ်စစ်တပ်ကအာဏာပြန်သိမ်းမယ်ဆိုတဲ့အကြောင်းပြရမှာလို့ပါဘူးစစ်တပ်ကအာဏာကိုထိန်းထားပြီးသားပါမတူကြပါဘူးစစ်အာဏာရှောက်ကတိုင်းပြည်လွတ်မြောက်ဖို့ဆိုရင် NLD အစိုးရရဲ့နေပြည်တော်မဟာပြည်တော်အတိတ်တွေချမှတ်ပြီးတော့စနစ်တရပြင်ဆင်တည်ဆောက်ပြီးပြည်သူအားနဲ့ဆေးအာဏာရှင်အောက်ကလွတ်ရမလွတ်မြောက်အားလမ်းကိုဆောင်ရွက်နိုင်မှာဖြစ်ပါတယ်။ပြည်သူအားဒီတာအရာရာကိုပြောင်းလဲနိုင်မှာလို့ယုံကြည်ပါတယ်။ဟုတ်ကျေးဇူးတင်ပါတယ
်။ဟုတ်ကဲ့ဦးညွန့်လာဆွေးနွေးပေးတဲ့ကျေးဇူးပါ။နောက်တစ်ခုကတော့ကျွန်တော်မြန်မာနိုင်ငံကကိုတန်းမောင်ဖြစ်ပါတယ်။ကိုတန်းမောင်သဘောထားဆွေးနွေးလို့ရပါတယ်ခင်ဗျာ
။ဟုတ်ကဲ့ကိုကြီးမြန်မာပြည်မှာဥပဒေကစီးပြီးသားပါ။အင်္ဂလိပ်ဘက်ကလည်းစီးပြီးသား၊ဗိုလ်ချုပ်လက်ထက်ကလည်းစီးပြီးသား၊ဦးနှောက်ဝင်းလက်ထက်ကလည်းဒီ2008ဆိုတာကဟိုသူကလေးယောက်တည်းနဲ့ထွက်လာတယ်မဟုတ်2008ကသူတို့ကဆွဲပြီးယူထားတာပါ။နောက်တော့သူတို့ကလည်းအမေသူတို့ကလည်းပြောထားတယ်ဆွဲပြီးပုံပြင်တယ်ပြင်ရယ်ဆိုဆက်တဲ့ကောင်ကိုအမှလုံးလို့မရအောင်ရခိုင်ရေးလုံးလိုက်ခဏလေးဟိုတိုင်းသာစစ်တွေလုံးလိုက်မလုံးနိုင်အောင်မလုံးရှားနိုင်အောင်သူလုံးထားတာပါ။
ဟုတ်ကဲ့ကိုတမ်းမောင်ဆွေးနွေးရကျေးဇူးပါ။နောက်တစ်ခုကတော့ထိုင်းနိုင်ငံကကိုသီးလယ်မှုဖြစ်ပါတယ်ကိုသီးလယ်မှုလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ။
ဟုတ်ကဲ့ခင်ဗျကျွန်တော်အနေနဲ့ကျွန်တော်ရဲ့အစ်မပြောရလို့အားလုံးရဲ့သဘောထားကိုကျွန်တော်အနေနဲ့ကြိုးစားပါတယ်ခင်ဗျဘာဖြစ်လဲဆိုရင်ဆောက်စစ်ချီကံဥရရနဲ့ချက်ရှိပါတယ်ခင်ဗျပြင်ဆင်မလားနော်အစ်စ်ရေးဆောင်မှာအဲ့ဒီချက်အဓိကလှုပ်ဆောင်ဖို့လိုပါတယ်ခင်ဗျကျွန်တော်တို့နော်ဗမာပြည်သူတွေကနော်အဖိနှိတ်ခံဘဝကိုရောက်နေတာနှစ်ပေါင်းများစွာကြာနေပါပြီနော်ဘိုးချုပ်မင်းအောင်လည်းပြောခဲ့ပါတယ်နော်ကျွန်တော်တို့နော်တို့ကဒီလိုအဖက်ပြုတ်ချီကံဥတွေမပြင်ပါဘူးမပြောအောင်ဆိုမှပြောပါဦးပြင်မယ်လို့ပြောပါတယ်ဘယ်တော့ပြင်မလဲအဲ့ဒါကိုအချက်ကျွန်တော်တို့ကသိနေချင်းပါတယ်ခင်ဗျဘာဖြစ်လဲဆိုရင်ကျွန်တော်တို့ပြည်သူတွေကိုလက်သားရနာတော့အခုလည်းလက်သားရနောက်လည်းလက်သားအောင်မယ်လို့ကျွန်တော်မြင်တယ
်ဟုတ်ကဲ့ကိုသီးလည်းမှုဆွေးနွေးရကျေးဇူးပါကျွန်တော်နောက်ထပ်ဒီတလက်စာတွေပဲဒီစာစာအောင်လည်းဖော်ပြခြင်းပါတယ်သူကတော့မိထီလာမျိုးကဥစိန်မောင်ရဲ့စာပါမတ်စုံမွန်ဖတ်ပြပေးပါဦးခင်ဗျ
2008ခုနှစ်ဖွဲ့စည်းပုံကိုအစ်စ်ရေးဆွဲတာပြင်ဆင်တာကို
တက်မတော်ကဆက်ဆက်ထိမခံအပြင်းထန်ကန့်ကွက်တဲ့အခြေအနေကနေအခုခါမှာတော့ပြင်ဆင်တာကိုလက်ခံနိုင်တယ်သို့တော့2008ဖွဲ့စည်းပုံပါလှုပ်ထုံးလုံနည်းအရသာပြင်ဆင်ဆောင်ရွက်ရမယ်လို့တက်မတော်ရဲ့သဘောထားကိုထုတ်ဖော်လာပါတယ်တက်မတော်သားကိုယ်စားလှယ်တွေကလွှတ်တော်အတွင်မှာကန့်ကွက်တယ်ဆိုတော့တကယ်တော့2008ဖွဲ့စည်းပုံပါလှုပ်ထုံးလုံနည်းအတိုင်းဆောင်ရွက်ဖို့တောင်းဆိုထားတာဖြစ်မယ်ပြင်ဆင်ရေးကိုသဘောမတူတာမဟုတ်ဘူးလို့သိရပါတယ်ဒါဟာပြောင်းလဲလာတဲ့တိုးတက်မှုတစ်ခုပါဒီအခြေအနေမျိုးရောက်အောင်အစိုးရနဲ့တက်မတော်ညှိနှိုင်းဆွေးနွေးမှုများရှိခဲ့လို့သဘောတူညီချက်များရခဲ့လို့ဒီအခြေအနေကိုဆောင်ရွက်နိုင်ခဲ့တယ်လို့တွက်ဆလို့ရနိုင်မယ်ထင်ပါတယ်ငြိမ်းချမ်းရေးတွေ့ဆုံဆွေးနွေးပွဲဖြစ်မြောက်ရေးနဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဖြစ်ပေါ်လာရေးကြိုးပမ်းမှုကိုအဟံတားဖြစ်နေစေခဲ့တဲ့ဒီဖွဲ့စည်းပုံကိုပြင်ကိုပြင်မှဖြစ်မယ်ဆိုတာအစိုးရတက်မတော်တိုင်းရင်းသားအဖွဲ့အစည်းများနဲ့ကဘာကပါသဘောပေါက်လက်ခံထားတဲ့အတွက်တက်မတော်အနေနဲ့အပြစ်တင်ခံပြီးစန့်ကျင်လိမ့်မယ်လို့မထင်ပါဘူးပြင်ဆင်ရေးအတွက်လှုပ်ထုံးလုံနည်းနဲ့ပတ်သက်လို့2008ဖွဲ့စည်းပုံပါသတ်မှတ်ချက်အတိုင်းမဟုတ်တော့လဲဥပဒေကြောင့်အရာပြည်သူ့လွှတ်တော်ကလက်ခံနိုင်တဲ့နီလန်နဲ့လှုပ်ဆောင်မှာဖြစ်လို့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ခန့်အပ်တဲ့ကိစ္စကလို့အစဉ်ပြေချောမွေ့နိုင်မယ်လို့ထင်ပါတယ်ကော်မရှင်ထဲမှာတိုင်းရင်းသားအဖွဲ့အစည်းတို့အပါအဝင်နိုင်ငံရေးအဖွဲ့အစည်းပေါင်းစုံတို့ရဲ့ကိုယ်စားလှယ်တွေတက်မတော်ရဲ့ကိုယ်စားလှယ်တွေကိုပါထည့်သွင်းဖွဲ့စည်းမယ်လို့ကြားသိခြင်းအပြင် All Inclusive ဘောင်အတွင်းကအားလုံးပါဝင်အကြံပြုညှိနှိုင်းဆွေးနွေးဆောင်ရွက်နိုင်မှာဖြစ်လို့အချိန်အခါနဲ့အခြေအနေအရလက်ရောညီထွေဖြစ်မှာဖြစ်လို့ဖွဲ့စည်းဆောင်ရွက်မှုအစဉ်ပြေချုံးဝေးလိမ့်မယ်လို့ယူဆပါတယ်။နိုင်ငံအကျိုးပြည်သူအကျိုးတို့အတွက်ပြည်သူဆန္ဒနဲ့အညီဖြစ်စေဖို့မေတ္တာစေတနာထားပြီးဆောင်ရွက်တာဖြစ်လို့မေတ္တာစေတနာနဲ့တကိုးနဲ့ဖွဲ့စည်းပုံတန်မဏိတိုင်းကြီးကိုထိုးဖောက်မှာဖြစ်လို့အောင်မြင်ပါစေလို့ဆုတောင်းဆွေးနွေးလိုက်ရပါတယ်လို့ရေးထားပါတယ်ရှင်။
ဟုတ်ကဲ့ဒါတော့မိထီလာမျိုးကဦးစိန်မောင်ရဲ့စာပါသူကတော့ဒီဖွဲ့စည်းပုံပြင်ရေးတက်မတော်ဘက်ကတစုံတရာလိုက်ရောလာတယ်ဆိုတဲ့အမြင်ရှိပါတယ်နောက်တစ်ခုကတော့ဒီဒေါအောင်ဆန်းစုကြည်ဒီနိုင်ငံတော်တိုင်ပင်ခံတာဝန်ယူလာမျိုးလို့ဖွဲ့စည်းပုံကိုဟိုနီးနာပိုင်းအရာဟိုကျော်လွှားတဲ့နိုင်တဲ့ကိစ္စမျိုးကိုလည်းထောက်ပြပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ဒေါတုမေကိုကျွန်တော်ဆွေးနွေးစေချင်ပါတယ်ခင်ဗျာဒီဖွဲ့စည်းပုံပြင်ရေးမှာဒီလိုဥပဒေကြောင်းနဲ့ပေါ့လေကျွန်တော်တို့တကယ်အရေးကြီးတဲ့ကိစ္စတွေတကယ်ဒီမိုကရေစီမဆန်မဲနဲ့ဖြစ်နေတဲ့အပိုင်းတွေကိုကျော်လွှားနိုင်တဲ့အပိုင်းတွေရောဟိုဘလောက်များရှိလဲခင်ဗျာအခုအချိန်မှာ
လက်ရှိကျွန်တော်တို့ဖွဲ့စည်းပုံကမှန်တယ်လေ့လာကြည့်မယ်ဆိုလို့ရှိရင်ပြင်ဆင်ရတာအင်မတန်ခက်ပါမယ်။အဓိကမျိုးတော့136ပါပဲ။136ကိုနေပြီးတော့85ရာခိုင်နှုန်းကျော်ရမယ်ဆိုတာဘယ်လိုမှမဖြစ်နိုင်ပါဘူး။ဒါပေမဲ့မဖြစ်နိုင်ပေမဲ့လည်းကြိုးစားရမှာဖြစ်ပါတယ်။ဒါကြောင့်မို့ဒီမှအနေနဲ့ကျွန်တော်ဆွေးနွေးမယ်ဆိုလို့ရှိရင်ပထမဆုံးဒီမိုကရေစီစနစ်ပိုင်းနဲ့ဖက်ဒရယ်ပြည်ထောင်စုကိုသွားဖို့ဆိုလို့ရှိရင်တော့ဆက်တော်ထဲမှာရရှိနေကြတယ်25ရာခိုင်နှုန်းပထမဆုံးဖြေလျှော့ရပါမယ်။ကျောင်းဝန်ကြီးဌာနတွေစိတ်ကြအဆောက်အဦပဲစီစဉ်လို့မပြောခင်မှာလွတ်တော်ဒီဒီမိုကရေစီမှာကြီးကြပ်ရေးဆွဲထားတဲ့ပုံစံတွေနဲ့ပဲလွတ်တော်ကိုဆက်ကြည့်ရမှာဖြစ်ပါတယ်။ဒါကြောင့်မလို့ဒီမှာနေနေကတော့ဖြစ်နေလေဆောင်ရွက်ရမယ်အရာပြီး25ရာခိုင်နှုန်းလွတ်တော်တွေကနေပြီးတော့ဖြေလျှော့ဖို့ကတ္တတော်ကောင်းဆောင်များကကြိုးပမ်းမှာဖြစ်ပါတယ်။ကတ္တတော်ဒီဒီပစီပုံအခြေခံဥပဒေပြင်ဆင်မှာအဓိကအကျဆုံးအဖွဲ့အစည်းအဓိကအကျဆုံးအခွင့်အရေးနာမှာနေပြီးတော့ပါဝင်နေပါတယ်။ဒီအဓိကဆန်ရနာမှာပါဝင်နေတဲ့ပုံပုံများဒီဖြေရှုံးမှုကိုဆောင်ရွက်ရမှာပေါ့။ဘာလို့လဲဆိုတော့ကျွန်တော်တို့နိုင်ငံဒီဖြစ်ပေါင်းရဆိုတော့ဖိနောက်ကျကျန်ခဲ့ပါပြီ။ဒီဖိနောက်ကျကျန်ခဲ့တဲ့သမိုင်းကိုရေးမယ်ဆိုလို့ရှိရင်တမတော်ကသမိုင်းစစ်ကိုရေးဖို့အတွက်ဒီချင်းကအဖွင့်ကြီးအောင်ဖြစ်ပါတယ်။ဒါကြောင့်မလို့တမတော်အနေနဲ့ဒီချင်းကမှအဖွင့်ကောင်းကိုလက်လို့ပုံချုံမခဲပဲနဲ့ဒီအဖွင့်ကောင်းကိုရယူလိုက်တာ။ရယူလိုက်ပြီးတော့မတ်တော်မှနေပြီးတော့25ရာခိုင်နှုန်းကိုဖြေလျှော့ပြီးလို့ရှိရင်ဒီ25ရာခိုင်နှုန်းဖြေလျှော့ပြီးတဲ့နောက်မှာတော့85ရာခိုင်နှုန်းကျော်ဆက်ကမှနေပြီးတော့ပြင်ဆင်ချက်တွေအတွင်းဒီအခိုင်အမာတွေရရှိလာမှာဖြစ်ပါတယ်။ဒီလမ်းကြောင်းကလည်းမြန်မာနိုင်ငံရဲ့ဖွဲ့စည်းပုံကြီးတဲ့ဥပဒေပြင်ကျင်းမှုကိုအောက်ရနိုင်ဖို့ကျွန်တော်တို့ခံယူပါတယ်။အဲကြောင့်မလို့အဲ့မတော်ဒီအဖြစ်အပျက်ကဏ္ဍကပါဝင်တက်ချက်မလို့ပထမဆုံးဖြစ်တော်မှာ representative ကျွန်တော်တကယ်ဒီသူ့ကိုဆက်ကြည့်တဲ့ possibility နဲ့
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီမှာကျွန်တော်တို့ဒီ Facebook ကနေအခုကျွန်တော်တို့ direct ထုတ်လွှင့်နေတဲ့နေရာမှာမှတ်ချက်ပေးနေရတယ်လည်းရှိပါတယ်။တူဦးကဆိုရင်တော့ဒီ U2 ဆိုတဲ့ account ပါရှင်မှာသူကတော့ဖွဲ့စည်းပုံပြင်ဖို့တက်မတော်မှာလည်းတာဝန်ရှိရတယ်။တိုင်းပြည်ကိုချစ်တဲ့တက်မတော်ဖြစ်တဲ့ဆိုပြီးတော့ရေးပါတယ်။သူကတော့ဆော့ဆော့ .2 မီပြောထားတဲ့အမြင်မျိုးရှိပါတယ်။ဆိုတော့ဆရာဦးသိန်းသိန်းဦးလေကျွန်တော်ဆွေးနွေးစေချင်ပါတယ်ခင်ဗျာကျွန်တော်တို့ဆော့ဆော့ပေါ်လေဦးညွန့်လာကနေဒါတယောက်ကလည်းဆွေးနွေးသွားပါတယ်ဒီဖွဲ့စည်းပုံကြီးကခုလက်ရှိရှိနေတဲ့ဖွဲ့စည်းပုံကဘလို့မှတုံးစားမရဘူးဆိုတဲ့အနေအထားမျိုးသူကပြောသွားပါတယ်ဆိုတော့ဒါအစ်စ်ကိုပြန်ရေးမှရမယ်ဆိုပြီးပြောပါတယ်ဆော့ဆော့ကကျွန်တော်တို့ဒီမိထီလာမျိုးဦးစိန်မောင်ရဲ့စာမှာတော့ကျွန်တော်တို့ဒီချို့ဒီနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ် တာဝန်ယူရမျိုးလို့ပေါ့လေဖွဲ့စည်းပုံနီးနာပိုင်းရကျော်လွှားပြီးတော့ကျွန်တော်တို့ရှောင်ကွင်းပြီးတော့ကိုလိုချင်တဲ့ရအောင်လုပ်နိုင်တဲ့နီးလမ်းမျိုးတွေလည်းသူကအကြံပြုတာရှိပါတယ်ဆိုတော့ဒီလိုမျိုးပေါ့လေကျွန်တော်ဥပဒေရေးရာကြီးကကျွန်တော်တို့ချင်းကပ်နိုင်တဲ့နီးလမ်းတွေရောဘလောက်များဒီအခြေခံဥပဒေမှာရှိနေမလဲခင်ဗျာ
လုံးဝမရှိဘူးကွာ436ကာကြီးနဲ့ခါကြီးရခန်းစက်နဲ့မှာပေါ်ပြုံချင်လို့ပြင်လို့ပြောတာတော့နော်အဲ436ကာကြီးမှာပုံမှန်ပေါင်း95ခုကိုလေးဘုံဒီသစ်တော်ကိုကိုယ်စားလေလေးဘုံတုံးမကျော်ရဲ့ဆန္ဒမင်းနဲ့ပြီးတာတောင်မှကျွန်တော်က reference ကိုဒုဆန္ဒခံယူရပေးပြီးတော့ဆန္ဒမင်းပြီးလို့ရှိပြီးထွက်ဝဲတယ်ဆန္ဒမင်းနဲ့ပြီးပြီးအောင်ဆိုတော့ဒါကျွန်တော်ခဏခဏပြောတယ်ဒုတိယအာရဇင်းနဲ့ဒီပါတီအာရဇင်းမှာပဲ436ခါကြီးကျတော့ကြာနေပုံမှန်260ကျော်ကနေပြီးတော့ဒါ85ရာနှုန်းကျော်နဲ့ကြည့်ရမယ်ဆိုတော့85ရာနှုန်းကျော်ဆိုတဲ့အတွက်ရွေးချယ်ပညာခွင့်ရှိတဲ့ခံခွင့်ရှိတဲ့ပုဂ္ဂိုလ်အကြီးအကျယ်တဲ့ကျော်နေတော့စစ်တပ်တွေကပါးကိုပါမှာကျွန်တော်မကြာခဏပြောပါတယ်တမတော်သားကိုယ်စားလှယ်တွေကအယူတော်မူရဲကောင်းတယောက်ကမဲပြီးမှအကုန်လုံးက zero option ညာသဘောတူတော့မှသွားမယ်အနေထားဆိုတော့ဒီ25ရာနှုန်းထွက်သွားပြီးဆိုတာလည်း46ရာဖြစ်မှာဆိုတော့အင်းကြီးနဲ့မှမဖြစ်နိုင်ဘူးအဲ့တော့တွတ်တော်ထဲမှာကြီးညင်တော့ဒီရတဲ့ပြင်လို့ဆိုတာမင်းတို့မပြင်းနဲ့ဆိုပြောတာနဲ့အတူပါပဲအဲ့တော့တနည်းအားဖြင့်ပြောရင်ပြင်းပြင်းတော့ကျွန်တော်ထင်တယ်ဒါဟိုကမလို့နဲ့မင်းတို့ဆွေးနွေးညီနိုင်တဲ့လူ man တနည်းလားနဲ့ရှိတယ်အဲ့ဒါကိုဆွေးနွေးတယ်လို့ကျွန်တော်ယူဆတယ်အဲ့ဒါတို့မညာပေးနေတော့သူ့တော်ထဲမှာသူ့ရဲ့လုပ်ထိုးလုံးလေးကတော့ဒီအဖွဲ့အစည်းပုံကြီးကပြင်းနေဆိုရင်တော့ဘယ်လိုနည်းနဲ့မှပြင်ရအကြောင်းကြည့်ကြော်လွားနိုင်ကြအကြောင်းလည်းမရှိဘူးလို့ကျွန်တော်ထင်တယ်နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ယာတိဆိုတာအရင်သွားအရင်ကရှိခဲ့တဲ့ပုဂ္ဂိုလ်များသူတို့ပြပြီးသင်ခဲ့တဲ့ခါဖြစ်တယ်။အဲသူတို့မတော့အတုံးချဖြစ်ခဲ့တဲ့အပိုင်ကိုဒီဘက်ကခောက်ကင်တာပဲဖြစ်တယ်။အဲတော့ဒီတဲ့ပုံမှန်များရတော့ပေါ်ကြီးတို့ချောင်းကြီးတို့ဒီတက်မတော်ရဲ့ဘောဓိဇင်မပါပဲနဲ့ဘယ်လိုနည်းနဲ့မှပြင်ဖို့မဖြစ်နိုင်ပါဘူးလို့ကျွန်တော်ပြောတယ
်။ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီ Facebook ကနေမှတ်ချက်တချို့ကိုလည်းဖော်ပြချင်ပါတယ်။တူကတော့စမ်းနိုင်ပြည့်ကျော်ဆိုတဲ့အကောင့်မှာသူကတော့နိုင်ငံရေးပါတီရဲ့ဒေါ်စုအစိုးရကိုကူညီကြဖို့လိုအပ်ပါတယ်ဆိုပြီးသူကတိုက်တွန်းပါတယ်။နောက်ကျွန်တော်တို့စာရစာတော့ဒီအမေရိကန်ပြည်တော်စုကမောင်တက်တနာပေးပို့ထားတာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျ
။မိမိတို့ရဲ့အသက်အိုးအိမ်စည်းစိမ်ဘဝလုံခြုံမှုအတွက်ရည်ရွယ်ချက်ရှိရှိရေးဆွဲထားတဲ့2008နာဂစ်ခြေဥ်ကိုကာကွယ်ဖို့ကာကြုတ်ကတိုက်ရိုက်ရွေးချယ်ခန့်ထားတဲ့25ရာခိုင်နှုန်းတွေရှိနေသမျှခြေဥ်ပြင်ဆင်ရေးခက်ခဲကောင်းခက်ခဲနိုင်ပါတယ်။ဒါပေမဲ့စစ်တပ်ကိုယ်စားလှယ်တွေဟာပြည်တွင်းငြိမ်းချမ်းရေးကိုတကယ်ပဲလိုချင်တဲ့ဖေရိုပီတောင်စုတိဆောက်ရေးနဲ့အတူတက်မတော်ရဲ့ဂုံးသိက္ခာကိုတကယ်ပဲမြင်ခြင်းနဲ့အမျိုးသားရင်ကြားစစ်ရေးကိုတကယ်ပဲမြင်တွေ့ခြင်းနဲ့တိုင်းပြည်နဲ့လူမျိုးကိုဆင်းရဲနှက်စေတဲ့နိုင်ငံတကာဖိအားတွေကိုပြေလျော့စေခြင်းနဲ့ဆိုရင်ခြေဥ်ပြင်ဆင်ရေးလှုပ်ရှားမှုတွေမှာပြည်သူတွေရွေးချယ်တင်မြှောက်ထားတဲ့ပြည်သူကိုယ်စားလှယ်တွေနဲ့နှွေးနှွေးထွေးထွေးယုံကြည်မှုရှိရှိပူးပေါင်းဆောင်ရွက်တင်တယ်လို့ယူဆမိပါတယ်အကယ်၍ခြေဥ်ပြင်ဆင်ရေးမှာပါဝင်ကြမဲ့ကိုယ်စားလှယ်တော်တွေအနေနဲ့ပြည်တွင်းငြိမ်းချမ်းရေးနန်းလူညီများရေးအမျိုးသားပြန်လည်တင့်မြတ်ရေးတို့အတွက်မယုံကြည်မှုတွေတိုးပွားနေတဲ့တက်မတော်ကအမျိုးသားနိုင်ငံရေးမှာဥဆောင်မှုအခမ်းအနားကနေပါဝင်ရမယ်။နောက်ကြောင်းပြန်အရေးကြီးမယူနိုင်ရေးပုံမှန်436နဲ့59စာလုံးအပါအဝင်ငြိမ်းချမ်းစွာအသွင်ကူးပြောင်းရေးအတွက်အဟံတားဖြစ်နေတဲ့ပုံမှန်တွေသကလုံးအယူဆတွေအလုံးကိုပြင်ဆင်လို့ရအောင်ကြိုးပမ်းတင်တယ်လို့ယူဆမိပါတယ်။အကယ်၍သာဖော်ပြပါဥပဒေနဲ့သကလုံးအယူဆတွေကိုတက်မတော်ကိုယ်စားလှယ်တွေအနေနဲ့ပူပေါင်းပြင်ဆင်နိုင်မယ်ဆိုရင်ငြိမ်းချမ်းရေးအလင်းမြန်ရရှိနိုင်ပြီးဖေရိုပီတောင်စုတည်ဆောက်နိုင်ရေးနိုင်ငံရေးဆွေးနွေးပွဲတွေလည်းယုံကြည်မှုရှိရှိဆွေးနွေးနိုင်မှာဖြစ်တယ်လို့ယူဆမိပါတယ်ဗျာ
။ Okay ဒါကတော့မောင်တသနာရဲ့ပေးစာပါ။ဒီမှာကျွန်တော်နောက်ထပ်ဒီကိုမြင့်ကျော်ဆိုတဲ့အကောင့်ပိုင်ရှင်တခုကလည်းဒီမှာ Facebook မှာမှတ်ချက်ပေးထားပါတယ်။ခက်နေတယ်ဆိုတာကမပြင်ချင်းလို့ခက်နေတာပါတဲ့။စေနာမန်ရဲ့လော်လလေးနဲ့ပြင်လို့ရတယ်။ရိုးရိုးလေးတွေးရတာအဖြေထွက်တယ်တဲ့။ဒါမှမဟုတ်လည်းရှင်းနေရေးဆရာအူချင်းမျိုးလက်ကိုအလိုက်ပါတဲ့6လနဲ့သူအပြေးရေးပေးပါမယ်ဆိုပြီးအမခံထားပါတယ်ဆိုပြီးသူကခဏနောက်ရေးထားတွေ့ပါတယ်ဆော့ဆော့ဒီမောင်တသနာရဲ့စာကိုပြန်ပြောရမယ်ဆိုရင်တော့သူကတော့ဖွဲ့စည်းပုံပြင်ဆင်ရေးကိုထောက်ခံတာတက်မတော်တွေ့လဲနိုင်ငံရေးကုန်သိက္ခာတက်နိုင်တယ်စစ်တပ်ကနိုင်ငံရေးမှာနေရာယူထားတာတွေရှော့ပေးတင်တယ်ဆိုပြီးသူကတိုက်တွန်းထားပါတယ်ဒါပေမဲ့တကယ်တမ်းကျတော့နိုင်ငံရေးအနာတွေကိုရှော့ဖို့ဆိုတော့တက်ဖက်ကကိုယ်တိုင်လိုလားလားရှိမှဖြစ်မဲ့ကိစ္စဆိုတော့လွယ်လွယ်ကူကူနဲ့မဖြစ်နိုင်ဘူးဆိုတာလေဒေါက်တာမေဆဆောကတော့ပြောထားပါတယ်ဒါပေမဲ့ဒီကြားထဲမှာပဲပေါ့လေကျွန်တော်အဖြစ်နိုင်ဆုံးအခြေအနေတည်းဖွဲ့စည်းပုံပြင်ရင်မှစုံမတ်တစ်ခုအနေနဲ့စမယ်ဆိုရင်ဘယ်နေရာအများစနိုင်မယ်လို့ယူဆလဲဒေါက်တာမေခင်ဗျာ
စုံမတ်တစ်ခုအနေနဲ့ကတော့အစ်ကောင်းဆောင်ရပါတယ်စုံမတ်ကိုနေပြီးတော့ဖွင့်ပြပို့ကိုပိုင်ဆိုင်ထားတာတော့အဲ့မတော်ရဆိုတော့ဒီစီကတော့ပြန်တော့ဒီကတော့စုံမတ်ချင်းလေးဖြစ်ပေါ်လို့ဟိုဘယ်လိုနည်းကျွန်တော်ပြောရမယ့် solution တမတော်ဒီအတူတူအခိုင်အမာမှရှိတယ် 这个人家老母要一条，老母要一个，男家可能我被他这个进来了。我刚才问你一个，这个皮肤里啊，怎么得出来？这个要不要搞的？不是那个你妈那个嘛，那伢娘阿奶呀，阿不出来。阿奶是工厂的，那那个你这么多工厂的，这个奶奶刚家也是进不了了。今天在这看嘛嘞，他们在山上吃小米，老娃娃们，我们那个是的，哎，全部进来了。然后今天这个皮鞋没那么大的，在那街里皮鞋都买不到了。那现在等于他们也刚好也穿也买不到了。等于他们你这个流浪车的，这基本就是有点嘛，就没买。这个你等于他们的等于明年没有，等于他们的部分叫他等于说阿妈看是最难的，这基本我那边现在办的。因为之前在看嘛的，这个问题这么多方法，那些那样不方法，那等于呢，你看。也高中呀，这个五六班嘛，人员也少噻，嘛都尽力也完没。尽力嘛，把你那个提前嘛提到了，但是我这个呢，一般嘛，或者一种平时一般嘛，并不了呀，咱们都提到了。他们说，他们搞的我那电脑里面都有的，而且我看清楚了嘛，因为我看清楚的下午，以前我们那个第二班啊，有可能真的那个混工进去去嘛的，但嘛把人员工作的。这么多钢，你比如说你家的这么多起码吧，你生意我你也不管那个什么的，都按别人嘛吧。那咱们说低价，低不了啊，你就这么多起码。
平常孙女比嘞，你到了到古镇到土梅，如果你现在有订单，过来帮我孙女也做，没吃的也打，被迫做呢，多赚些阿龙，土节做的嘛，怎么样？
ကျွန်တော်ဆင်မြောက်ခင်ဗျာကျွန်တော်တို့အခုထုတ်လွှင့်နေတဲ့အစီအစဉ်ကို VO ရဲ့ Facebook စာမျက်နှာမှာဓာတ်ရိုက်ထုတ်လွှင့်ပေးနေပေမဲ့ network ပိုင်းဆိုင်ရာအခက်အခဲကြောင့်အသံတိုးနေတာမကြည်လင်တာဖြစ်နေတာကိုတောင်းပန်အပ်ပါတယ်နောက်ပိုင်းမှာအသံလွှင့်အစီအစဉ်အစအဆုံးကိုပြန်ပြီးတင်ပေးပါမယ်ခင်ဗျာ
လာမယ့် February 14ရက်နေ့ဟာ Saint Valentine's Day ဆိုတဲ့ချစ်သူများနေ့ဖြစ်ပြီးတော့ VO ပြည်သက်တွေလည်းလေးလိုက်ပေါ်ကနေချစ်သူများနေ့ကိုဆင်နွှဲကြရအောင်ဖိတ်ခေါ်ချင်ပါတယ်ရှင်အချစ်တချင်းလေးတွေကိုနားထောင်ရင်းနဲ့ကိုယ့်ရဲ့ချစ်သူအတွက်လည်းသတင်းစကားလေးတွေပါရင်ချစ်သူများနဲ့အဆင်နဲ့ကြပါစို့နော်ကိုချစ်ခင်ရတဲ့မိဘဆွေမျိုးမိတ်ဆွေပေါင်းသင်းကိုယ့်ရဲ့အိမ်နောင်ဘက်ဒါရီအားလုံးအတွက် Valentine တချင်းလေးတွေလက်ဆောင်ပါခြင်းနဲ့အမတ်တရားစကားလေးတွေပြောခြင်းနဲ့ဆိုတော့ VOA ရဲ့ Facebook စာမျက်နှာမှာပဲဖြစ်ဖြစ် email ကတစ်စင်ပဲဖြစ်ဖြစ်စာရေးပြီးတော့ပို့လိုက်ပါနော် VOA email လိပ်စာက bamis.voanews.com ဖြစ်ပါတယ်Facebook ပရိသတ်တွေကတော့ VOA Bamis News ဆိုတဲ့ VOA မြန်မာပိုင်း Facebook အစမျက်နှာမှာလာပြီးတော့တေးတောင်းနိုင်ချစ်သူတွေအတွက်အမှတ်တရစကားလေးတွေလာထားနိုင်ပါတယ်။ကိုချစ်တဲ့သူရဲ့နာမည်ကိုတော့ထည့်ပြီးရေးပေးဖို့မမေ့ကြပါနဲ့။အားလုံးအတွက်ချစ်ချင်းရင်းနဲ့တင်ပြန်ထုံပါစေ
။ VOA ကိုစာရေးသားပေးဖို့ကြပါအောင်ခင်ဗျာ။အခုတော့သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြမှာပါ။
American သမ္မတ Donald Trump နဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong Un ရဲ့ဒုတိယချင်းမြောက်ထိပ်သီးဆွေးနွေးပွဲကို February 28 မှာကျင်းပဖို့မြောက်ကိုရီးယားနိုင်ငံပြင်ရမှာပြုလုပ်တဲ့ပြင်ဆင်မှုဆိုင်ရာဆွေးနွေးပွဲတွေဟာတောက်ကြန်နေမှာပြီးသွားပြီဖြစ်ပြီးဆွေးနွေးမှုတွေမှာအပြုသဘောဆောင်တယ်လို့မြောက်ကိုရီးယားဆန် American အထူးတန်တမာ Stephen Bacon ကပြောကြားလိုက်ပါတယ်။ထိပ်သီးဆွေးနွေးပွဲဘယ်အခြေဆိုင်မယ်ဆိုတာမသိသေးပေမဲ့မြောက်ကိုရီးယားနဲ့ဆွေးနွေးနေဆက်ဖြစ်ပြီးဆွေးနွေးမှုတွေမှာရလကောင်းနေရှိတယ်လို့အထူးတန်တမာကစနေနေ့တောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးကန်ဂျွမ်ဟွာနဲ့ဆိုးမှတွေ့ဆုံစင်မှာပြောကြားလိုက်တာဖြစ်ပါတယ်။ဗင်နီဇွဲလားနိုင်ငံတွင်တပုံဟက်စပိုလာလူစုတွေရှိနေပေမဲ့ဒီဒေသတွေကအမေရိကန်နိုင်ငံသားတွေကိုကာကွယ်ဖို့နဲ့လူသားစုရင်ဆိုင်နေတဲ့ဒုက္ခတွေကြောသောအမေရိကန်စစ်တပ်ကလက်တလော့အဓိကလှုပ်ဆောင်သွားမယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုပြောဆိုချက်ကိုအမေရိကန်ပြည်ထောင်စုတောင်ပိုင်းတိုင်းစစ်ဌာနချုပ်ရေဒတ်ဗိုလ်ချုပ်ကြီးက VOA ကိုပြောပါတယ်။မြန်မာနိုင်ငံတလောအိုးဝင်ရွှေ့ပြောင်းနေရသူဘလောက်ရှိရဆိုအတိအကျသိဖို့ခက်ခဲနေတယ်လို့ပြည်ရင်းအိုးဝင်ရွှေ့ပြောင်းနေရသူတွေနဲ့ပြပထွက်ပြေးမဲ့ဒုက္ခတွေတွေနောက်ထပ်တွေ့လာနိုင်တယ်လို့ UNHCR ကသတိပေးလိုက်ပါတယ်မြန်မာနိုင်ငံကထွက်ပြေးတဲ့ရိုညာဒုက္ခတွေနေထိုင်ရာ Cox's Bazar ဒုက္ခတွေစခန်းအတွက် American Dollar 5000အကူအညီပေးမယ်လို့ဗီယက်နမ်ကပြောပါတယ
်ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရည်မှုကမတ်ဤတန်စင်ဖြစ်ပါတယ်အတန်ပိုင်းဆိုင်ရာ Engineer ကတော့ Kelvin Fowler ဖြစ်ပါတယ်ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုလိုင်းတူ3240 48တို့ကနေထုတ်လွှင့်ခဲ့တာပါVOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။သရရှင်များနဲ့တကွပြည်သူပြည်သားအားလုံးပျော်ရွှင်ပွဲနေ့တစ်နေ့ဖြစ်နိုင်ကြပါစေ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.